Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2015ခုနှစ်အောက်တိုဘာလ23ရက်တောက်ကြနေ့ညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းလမီတာ190၊ကိုင်းဒိုမီတာ24 25 32နဲ့51တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့စီးရီးယားနိုင်ငံ၏အနာဂတ်ကိုဆွေးနွေးဖို့အမေရိကန်နဲ့ရုရှားနိုင်ငံကြားရေးဝန်ကြီးတွေအော်စတြေးလျနိုင်ငံဗီယက်နမ်မြို့မှာတွေ့ဆုံကြပါတယ်။မြန်မာနိုင်ငံမှာရှေ့လာတဲ့ချင်းပမဲ့ရွေးကောက်ပွဲကိုဒီမိုကရေစီနည်းကျဖြစ်အောင်ဆောင်ရွက်ဖို့အမေရိကန်ထိပ်တန်းလွှတ်တော်အမတ်တူကတိုက်တွန်းလိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုနားလောင်နေသူကြီးညာပေးသွားမှာပါ။
ဒီညပိုင်းထုတ်လွှင့်ပေးမယ့်သတင်းလွှာလေးထဲမှာတော့အရင်ဆုံးမြန်မာပြည်သူတွေကသူတို့လူလာတဲ့ခေါင်းဆောင်ရွေးချယ်ခွင့်ရမယ့်ရွေးကောက်ပွဲကိုအမေရိကန်နဲ့နိုင်ငံတကာကစောင့်ကြည့်နေပါတယ်ဆိုတာကိုနားဆင်ရမှာပါ။ချန်ပီယံဘက်ကတိုက်ပွဲအခြေအနေကြောင့်ရွေးကောက်ပွဲကိုဘယ်လိုတက်ရောက်နိုင်တယ်လဲဆိုတာမှာတော့
တစ်ဖက်တိုက်ပွဲဖြစ်နေတော့ဘလို့မှလွတ်လပ်ပြီးတော့ပြားများတဲ့ရွေးကောက်ပွဲတော့ဖြစ်လာဖို့တော့ခဲရင်တော့ဗျာနော်။မဲပုံချွေတာပြုတာဆိုလည်း
ကြားပြူပါတီအမျိုးသားလွှတ်တော်ကိုစလဲလောင်းရဲ့ပြောကြားချက်နဲ့တိုက်ပွဲဖြစ်ရာချန်ပီယံတောင်ပိုင်းအခြေအနေကိုသိရပါမယ်။အမေရိကန်မှာရောက်နေတဲ့လူခွင့်ရေးအကျိုးဆောင်ရှင်နေရောဘတ်ဆန်အောင်နဲ့ VOA ရဲ့တွေ့ဆုံမေးမြန်းချက်နဲ့အတူတာယာဝတီအကျဉ်းထောင်မှာအစာငတ်ခံဆန္ဒပြနေတဲ့ចောင်းသားခေါင်းဆောင်ကိုအောင်ဆန်းမိုင်းကိုတိုက်ပိတ်လိုက်တဲ့အကြောင်းကိုလည်းနားဆင်ရမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင
်။စီးရီးယားရဲ့နိုင်ငံရေးနာဂတ်ကိုဆွေးနွေးဖို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံကြားရေးဝန်ကြီးဆာဂေးလက်ဗရော့တို့ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာတွေ့ဆုံကြပါတယ်။တောက်ချန်နေကဝန်ကြီးနှစ်ဦးလက်ဆွဲနှုတ်ဆက်ပြီးဆွေးနွေးပွဲထဲဝင်သွားကြပေမဲ့တစုံတရာမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိပါဘူး။အမေရိကန်နဲ့ရုရှားဝန်ကြီးတွေကကုလသမဂ္ဂဆော်ဒီတူရကီတို့ကကိုယ်စားလှယ်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ရုရှားကစီးရီးယားကိစ္စမှာဝင်ရောက်ဆွတ်ဖက်နေတာအန္တရာယ်ကြီးမားပြီးပြည်ပကတ်တွေလည်းပုံမကြီးထွားလာစေတယ်လို့ယုံကြည်ကြောင်းလဲဒီကနေ့ဆွေးနွေးပွဲမတိုင်ခင်မှာပဲဆော်ဒီနိုင်ငံရဲ့ဝန်ကြီးအဒဲအယ်ဂျူဘီယာကပြောကြားခဲ့ပါတယ်။စီးရီးယားပြည်ပကတ်တွေရရှိနိုင်ငံရဲ့ဖြစ်ရှာမှာစီးရီးယားသမ္မတဘရှားအာဆတ်ကိုထပ်သွင်းမစဉ်းစားသင့်ဘူးလို့အမေရိကန်ကယုံကြည်ထားပေမဲ့ရုရှားနိုင်ငံကတော့သမ္မတအာဆတ်အစိုးရကိုနိုင်ငံရေးစီးရီးယားအားပေးထောက်ခံနေတာပါ။စီးရီးယားနိုင်ငံကအဲစစ်ဆွေးကြွားတွေကိုချေမုန်းတဲ့စစ်စင်ရေးတွေရဲ့ဒစိတပိုင်းဖြစ်အလဲလဲသဘောထားရှိတဲ့စီးရီးယားတိုက်ခိုက်နေကိုအမေရိကန်ဦးဆောင်တဲ့မဟာမိတ်တွေကစီးရီးယားပံ့ပိုးကူညီနေကြပါတယ်။ရုရှားကတော့စီးရီးယားအစိုးရကိုအားပေးတဲ့အနေနဲ့လေကြောင်းစစ်စင်ရေးတွေမှာအတိုက်ခံတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာပါ။
East Jerusalem ကသာသနာနယ်မြေထဲမှာမွတ်စလင်ဘုတ်ပြုသူတွေအပေါ်သတ်မှတ်ထားတဲ့အသက်ကန့်သတ်ချက်ကို Israel ဘက်ကပယ်ဖျက်ပေးလိုက်ပါတယ်။ဒီလိုရဟာနိုင်ငံသားလူသေးစေတဲ့အထိဖြစ်ပွားနေတဲ့တင်းမာမှုတွေကိုရှော့ချလိုတဲ့ကြိုးပမ်းချက်တွေလည်းဖြစ်နိုင်ပါတယ်။စက်တင်ဘာလလလောက်ကစတင်ဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အသက်ကန့်သတ်မှုကိုတောက်ကြနေတွေအတွက်သတ်မှတ်ထားခဲ့တာပါ။ဂျူးတွေကမွန်ဖျားကျောင်းလို့ခေါ်ပြီး Islam တွေက El Sabli လို့ခေါ်ကြတဲ့ဒီသာသနာနယ်မြေထဲကိုငယ်ရွယ်တဲ့ Islam ဘာသာဝင်လူငယ်တွေကိုဝင်ခွင့်ပိတ်ပင်ထားခဲ့တာပါ။ Israel နဲ့ Palestine တို့ကြားဖြစ်ပွားနေတဲ့ပဋိပက္ခတွေအဆုံးသတ်ဖို့တန်တမန်တွေဘက်ကစ조사နေချိန်မှာပဲအခုလိုအသက်ကန့်သတ်မှုရှော့ချပေးလိုက်တာလည်းဖြစ်ပါတယ်။ဂျော်ဒန်အနောက်ဘက်ကမှစစ်သားတယောက်ကိုဓာတ်နဲ့ထိုးတဲ့ပါလက်စတိုင်းတယောက်ကိုအနောက်ဘက်ကမှပဲတောက်ကြနေကပစ်သက်လိုက်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အကြမ်းဖက်မှုတွေအဆုံးသတ်သွားဖို့နှစ်ဘက်စလုံးက조사လိုစိတ်ရှိမှဖြစ်တယ်လို့ဒါကိုအဆုံးသတ်ဖို့အဖြေတကူရှိမယ်လို့သူ့အနေနဲ့မျှော်လင့်ထားတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအစ္စရေးဝန်ကြီးချုပ်ဘန်ဂျမန်ယာတန်နာတန်ယာဟုကိုဘာလင်မြို့မှာပြောဆိုလိုက်ပြီးနောက်တည့်မှာပဲအခုလိုဓာတ်ထုတ်မှုဖြစ်သွားတာပါ။ဒီအကြမ်းဖက်မှုတွေဟာဟာမတ်အကြမ်းဖက်အုပ်စုအစ္စရေးထဲမှာလှုပ်ရှားနေတဲ့ IS အဖွဲ့နဲ့ပါလက်စတိုင်းသမ္မတမာမုဒ်အဘတ်တို့ကြောင့်ဖြစ်လာရတာဆိုပြီးတော့မစ္စတာနာတန်ယာဟုကထပ်ပြောပါရယ်မစ္စတာကယ်ရီကတော့တစ်ဖက်နဲ့တစ်ဖက်အပြစ်တင်နေတာကိုရပ်ပြီးအကြမ်းဖက်မှုရပ်တန့်အောင်လှုပ်ဆောင်ဖို့ကတိုက်တွန်းသွားပါရယ်အခုအကြမ်းဖက်မှုအတွင်းအစ္စရေးဘက်ကအနည်းဆုံးလူ၈ယောက်နဲ့ပါလက်စတိုင်းဘက်ကတော့လူ50ထက်မနည်းသေဆုံးခဲ့ပါရယ်
အမေရိကန်နိုင်ငံရဲ့ဝန်ကြီးအောင်ဟီလာရီကလင်တန်ဟာ2012ခုနှစ်ကလီဗျားနိုင်ငံဘင်ဂါဇီမြို့ကောင်စစ်ဝင်ရောက်တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးကင်တွယ်ဆောင်ရွက်ခဲ့တာတွေကို17နှစ်ကြာထွက်ဆိုခဲ့ပြီးနောက်တစ်နှစ်ဖြစ်တဲ့ဒီကနေ့မှာပဲသမ္မတလောင်းဖြစ်ရွေးကောက်မဲ့မဲဆွဲစည်းရုံးရေးအစီအစဉ်တွေကိုပြန်လည်စတင်လိုက်မယ်လို့မျှော်လင့်ရပါတယ်။ Republican နဲ့ဦးဆောင်တဲ့ Outlook တော်ကော်မတီရဲ့မနေ့ကကြားနာပွဲမှာတော့လီဗျားနိုင်ငံဆိုင်ရာ American သမ္မတကြီး Christopher Stevens အပါအဝင်အမေရိကန်နိုင်ငံသား၄ဦးတည်ဆုံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့တခြားသူတွေထက်သူ့မှာပိုပြီးအရေးပြည့်ခဲ့ရတဲ့အကြောင်းပြောဆိုခဲ့တာပါ။ ရီပက်ဘလစ်ကန်တွေကတော့တက်ခတ်မှုဘလို့ဖြစ်ခဲ့တယ်မဖြစ်အောင်ဘလို့ကြိုတင်ကာကွယ်တင့်တယ်ဆိုတဲ့အပေါ်ဝန်ကြီးအောင်ပြောဆိုချက်တွေဟာရှင်းအောင်မညီဘူးလို့လည်းစွပ်စွဲခဲ့ကြပါတယ်။တမတ်ကြီးစတီဗန်စ်ကလွန်ကျော်ရေးတုံ့ပြန်ပေးဖို့တောင်းခံခဲ့ပေမဲ့ပယ်ချခဲ့တယ်လို့ရီပက်ဘလစ်ကန်အမတ်တချို့ကပြောဆိုခဲ့တာပါ။မစ္စစ်ကလင်တန်ကတော့လွန်ကျော်ရေးတုံ့ပြန်ပေးဖို့တောင်းခံမှုတွေဟာလွန်ကျော်ရေးဆိုင်ရာကျွမ်းကျင်သူတွေလက်ထက်မှသာရှိနေပြီးသူစီရောက်မလာဘူးလို့လည်းတုံ့ပြန်ခဲ့ပါတယ်။ထိတ်တန့်တန်တမန်ဖြစ်တာဝန်ချေပြောင်းအောင်သူဆောင်ရွက်ခဲ့တဲ့အကြောင်းပြောဆိုရမှာတော့မြန်မာနိုင်ငံမှာပြုတ်ရင်ပြောင်းလဲမှုတွေပေါ်ပေါက်လာအောင်ထိတွေ့ဆက်ဆံခဲ့တဲ့မူဝါဒတွေကျင့်သုံးရမှာအတိုက်ခံ Republican Party ရဲ့ထက်လက်တော်ခေါင်းဆောင် Mitch McConnell နဲ့လက်တွဲလှုပ်ဆောင်ခဲ့တာတွေကိုလည်းဝန်ကြီးဟောင်းကဥမာပေးပြောကြားသွားပါတယ်
။ဥရောပကိုထွက်ခွာလာကြတဲ့ရွှေ့ပြောင်းဝင်ရောက်သူတွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေကလိင်မှုဆိုင်ရာအကြမ်းဖက်မှုတွေနဲ့အထူးကရင်ဆိုင်နေရတာကြောင့်သူတို့ကိုကာကွယ်ပေးဖို့တိထက်မကပိုးပြီးလှုပ်ဆောင်ကြဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကသတိပေးတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်တွေထွက်ခွာရာလမ်းတစ်လျှောက်နိုင်ငံတိုင်းမှာကလေးငယ်တွေဟာချင်းချောင်ငွေတောင်းခံရတွေကြုံတွေ့ခဲ့ရတယ်လို့ UNHCR ပြောခွင့်ရသူ Melissa Fleming ကဒီကနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာသတင်းထောက်တွေကိုပြောသွားခဲ့ပါတယ်။ဒီနှစ်ထဲမှာအရှေ့အလယ်ပိုင်းအာဖရိကနဲ့အာရှဘက်ကထွက်ပြေးလာကြတဲ့ရွှေပြောင်းဝင်ရောက်သူတွေနဲ့ဒုက္ခသည်ပေါင်း6သိန်းလောက်ဟာမြစ်ထဲပင်လယ်ကိုဖြတ်ပြီးဥရောပကိုရောက်ရှိလာကြတယ်လို့ UNHCR ကခန့်မှန်းထားပါတယ်။ဒီထဲက3မွန်းတုံးဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။လူကုန်ကူသူတွေ၊ရာဇဝတ်ဂိုင်းတွေနဲ့တခြားဒုက္ခသည်တွေကတီလုံးမတရားချင်းနဲ့အထက်ပါဝင်ကြပုံရပြီးအထူးသဖြင့်အဖော်မပါတဲ့ကလေးငယ်တွေဟာဒီအခြေအနေနဲ့ရင်ဆိုင်ရဖို့ပုံများတယ်လို့ Fleming ကပြောပါတယ်။တချို့ကလေးငယ်တွေဟာလမ်းတစ်လျှောက်ပိုက်ဆံလူခံလိုက်ရလို့ပဲဖြစ်ဖြစ်ပိုက်ဆံမတတ်နိုင်လို့ပဲဖြစ်ဖြစ်ဒီခီးကိုအဆုံးနိုင်ဆက်ဖို့အတွက်လူမောင်ခိုသမားတွေကိုလိန်ဖြောပြပေးခဲ့ရတယ်လို့သူကဆက်ပြောပါတယ်။နေ့စဉ်ဒုက္ခသည်ပေါင်းထောင်ချီရောက်လာနေတဲ့ Lesbos က Greek Zone မှာဒါမျိုးအဖြစ်များတာကိုတွေ့ရတယ်လို့ Fleming ကဆိုပါတယ်။နိုင်ငံရေးခလုံးခွင့်တောင်းတွေအပေါ်ပိုးပြီးကယူနာထားတဲ့ဥရောပအနောက်ဘက်ခြမ်းကချမ်းသာကျွဲဝတဲ့တိုင်းပြည်တွေကိုလာဖို့အနေအများလာတဲ့မြစ်ထဲပင်လယ်ကိုဖြတ်ဖို့စူးစမ်းရင်းဒီနှစ်ထဲမှာလူပေါင်း 3,000 ထက်မနည်းသေဆုံးခဲ့ရပါတယ်ရှင်။
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါဗျာ။မြန်မာနိုင်ငံမှာကျင်းပဖို့သတင်းပတ်နေခဲ့တာခြံတော့တဲ့ရွေးကောက်ပွဲကိုဒီမိုကရေစီနည်းချဖြစ်အောင်ဆောင်ရွက်ဖို့အမေရိကန်ထိတန်းလွှတ်တော်အမတ်တူကတိုက်တွန်းလိုက်ပါဗျာ။ဆိုရင်မကင်းစရာအခြေအနေတွေရှိနေဆဲဖြစ်ပေမဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပပြီးဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းဖို့အမေရိကန်ထက်လွှတ်တော်ကလူများစု Republican ခေါင်းဆောင် Mitch McConnell ကတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာဒီမိုကရေစီမဆန္ဒတွေရှိနေတာလွှတ်တော်ရဲ့လေးပုံတစ်ပုံကိုစစ်တပ်ကနေရာယူထားတာမွတ်စလင်ရိုဟင်ဂျာတွေပေါ်ခွဲခြားဆက်ဆံနေတာသတင်းမီဒီယာတွေပါဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေကိုအရေးယူတာမျိုးလို့အမေရိကန်ပြည်တော်စုအတွက်စိုးရိမ်စရာတွေရှိနေတာကို Republican ခေါင်းဆောင်ကအမေရိကန်ထက်လွှတ်တော်မှာကြာသပတေးကပြောကြားသွားတာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ပြည်ရင်ပြောင်းလဲရေးရမျှော်လင့်ထားတဲ့အတိုင်းလှုပ်ဆောင်မလာခဲ့ရင်တော့အမေရိကန်ပြည်တော်စုနဲ့နိုင်ငံရေးစီးပွားရေးစစ်ဖက်ဆိုင်ရာဆက်ဆံရေးတွေတိုးမြင့်မှုအခက်အခဲရှိနိုင်တယ်လို့လည်းသတိပေးခဲ့တာပါ။ဒါပေမဲ့လည်းတမလာဦးသိစိန်ဦးဆောင်တဲ့အစိုးရအနေနဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲတွေကိုလွတ်လပ်မြတ်တအောင်ကျင်းပပြီးပြည်ရင်ပြောင်းလဲမှုတွေကိုတည်တည်ပြတ်နိုင်မဲ့အခွင့်အလမ်းတရရှိနေတယ်လို့လည်းပြောဆိုသွားပါတယ်
တိုင်းပြည်ရဲ့နှစ်စဉ်ပြည်ရင်းထုတ်ကုန်တံမှုရဲ့တဝက်နီးပါးဖြစ်တဲ့ဒေါ်လာဘီလီယံ30ကျော်ကိုမြန်မာကြောင်မြတ်လုပ်ငန်းကနေနှစ်စဉ်ဝင်ငွေရနေတယ်လို့တောက်ကြနေကထုတ်တဲ့လက်စားမှုလိမ့်လာဆောင်ကြည့်ရေးအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လန်ဒန်အခြေစိုက် Global Witness ရဲ့ခန့်မှန်းချက်ဟာတိကျမှန်ကန်မဲ့ဆိုရင်လျှို့ဝှက်လုတ်ကင်နေတဲ့ကြောင်မြတ်လုပ်ငန်းဟာတရားမဝင်ဘိန်းနဲ့မွေးဆေးဝါးကူတန်းရောင်းဝယ်မှုကရတဲ့ဝင်ငွေထက်ဆယ်ဆပိုများသွားမှာပါ။ကြောင်မြတ်လုပ်ငန်းအများစုကအရင်စစ်အစိုးရအကြီးအကဲဟောင်းဗိုလ်ချုပ်မူကြီးတန်းရွှေအပါအဝင်စစ်တပ်ထဲမှာဩဇာရှိနေဆဲလက်ရှိအရာရှိတွေနဲ့အချိန်ဆက်ရှိတဲ့တထေးတွေနဲ့ပတ်သက်နေပြီးအစိုးရဌာနတွေထဲကိုကြောက်မြက်ကဝင်ငွေနည်းနည်းလောက်ပဲဝင်လာတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။စစ်တပ်နဲ့ဆက်ဆက်နေတဲ့တထေးတွေ၊မူရရာဇာတွေ၊ခရိုနီကုမ္ပဏီတွေကစစ်အစိုးရလက်ထက်ကလေးကကြောက်မြက်လုပ်ငန်းကိုတိတ်တဆိတ်ကြိုးကန်ခဲ့ကြတယ်လို့လည်း Global Witness ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီလုပ်ငန်းကမြန်မာနိုင်ငံထဲမှာအကျင့်ပြတ်ချဆောင်မှုအများဆုံးလုပ်ငန်းဖြစ်တယ်လို့လန်ဒန်ခြေဆိုင် Global Witness အဖွဲ့ကဂျမန်ခူဘတ်က VOA ကိုတောက်ကြနေကပြောပါရရှင်။
ပြည်ထောင်နိုင်ငံဘော်ဒိုမြို့အနီးမှာရေမတော်တဆမှုကြောင့်ပင်စင်စားအများစုပါဝင်လူ42ယောက်ထက်မနည်းသေဆုံးသွားပါတယ်။ဘတ်စကားနဲ့ထရက်ကာတိုက်မိတဲ့ဖြစ်ရာနှစ်ပေါင်း30အတွင်းအဆိုးအဝါးဆုံးမတော်တဆမှုလည်းဖြစ်နိုင်ပါတယ်။ပ ြစ်စီကံချေးရွာနီးလမ်းပေါ်ကဒေါန်စစ်ကွေတခုမှခီးတယ်ပြီးပြစ်ပါလာတဲ့ဘတ်စကားကိုထရက်ကားစင်းကဝင်တိုက်မိရကကားနှစင်းစလုံးမိလောင်ပောက်ကွဲသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်မိလောင်နေတဲ့ဘတ်စကားတွေကလွတ်မြောက်လာသူရှိဦးရှိပြီးဒီထဲက၄ယောက်ကတော့ဒဏ်ရာအပြင်းထန်ရခဲ့ပါတယ်ဘတ်စကားရဲ့မောင်းကကားတစ်ကားကိုဖွင့်ပေးနိုင်တဲ့အတွက်ပြင်းထန်တဲ့ကားတိုက်မှုကနေအသက်မသေလွတ်မြောက်လာနိုင်ခဲ့ကြတယ်လို့လည်းပြစ်စီကံမျိုးတော်ဝင်ကပြောဆိုခဲ့ပါတယ်ထရက်ကားမောင်းသမားကတော့အကွေ့မှာအရှိန်မထိန်နိုင်ပဲဖြစ်ခဲ့တယ်လို့လည်းမျိုးတော်ဝင်ကပြောပါတယ်မတော်တဆမှုမှာထိခိုက်သေးဆုံးသူတွေလူကြီး650လောက်ရှိတဲ့ပတက်ပဲလစ်ကျေးရွာကိုတနေ့တာခီးထွက်ခဲ့ကြတဲ့ပင်စင်စားအသင်းဝင်တွေလည်းအများအပြားပါဝင်ခဲ့ကြတာပါ
မက္ကဆီကိုနိုင်ငံအနောက်တောင်ဘက်ကိုဝင်ရောက်လာတော့မယ့် ARG ဟာရီကိန်းမုန်တိုင်းပက်ထရီစီယာအတွက်လူတွေကကြိုတင်ပြင်ဆင်နေကြပါတယ်1949ခုနှစ်ကလေးကမက္ကဆီကိုနဲ့ထိစပ်နေတဲ့ပစိဖိတ်ကမ်းခြေတစ်လျှောက်ဖြစ်သွားတဲ့မုန်တိုင်းတွေထဲမှာဒီမုန်တိုင်းကသမိုင်းတစ်လျှောက်အင်အားအပြည့်ဆုံးအဖြစ်ပြောင်းလဲသွားမယ့်ပုံပေါ်တယ်လို့မက္ကဆီကိုနိုင်ငံရေအရင်မြစ်စီမံခန့်ခွဲမှုကော်မရှင်နာမင်းကြီးရောဘတ်တိုရမ်ရက်စ်ဒီလာပေရာကပြောပါရယ်အမြင့်ဆုံးအဆင့်ဖြစ်တဲ့အဆင့်၅ရှိတဲ့ဟာရီကိန်းမုန်တိုင်းကြောင့်ဒီကနေ့တောက်ကြနေ့လယ်ပိုင်းလောက်မှာမြေပြုံမှုတွေဖြစ်လာနိုင်တယ်လို့တနအီကိုကီလိုမီတာ160လေးတိုက်နှုန်းရှိမယ်လို့လည်းအစိုးရဘက်ကခန့်မှန်းထားပါရယ
တောက်ကြနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါအခုစတိုက်ထုတ်လွှင့်ပေးသားမဲ့သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးမြန်မာပြည်သူတွေကိုလိုလားတဲ့ခေါင်းဆောင်ရွေးချယ်ခွင့်ကိုနိုင်ငံတကာကစောင့်ကြည့်နေပါတယ်ဆိုတဲ့အကြောင်းနဲ့စပါမယ်ရှင်။လာမယ့်မြန်မာနိုင်ငံရွေးကောက်ပွဲဟာပြည်သူတွေအတွက်သူတို့လိုလားတဲ့ခေါင်းဆောင်ကိုရွေးချယ်ခွင့်ရမယ့်အခွင့်အလမ်းတစ်ရပ်ဖြစ်တာမို့လို့ဒီရွေးကောက်ပွဲအခြေအနေကိုအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာကစောင့်ကြည့်အကဲခတ်နေတယ်လို့အမေရိကန်အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကပြောပါတယ်။ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲမှုတွေကိုတိုင်းတာအကဲဖြတ်ရမယ့်အခြေအနေတစ်ရပ်ဖြစ်တယ်လို့လည်းပြောသွားပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell မနေ့ကအမေရိကန်အထက်လွှတ်တော်မှာလာမဲ့မြန်မာရွေးကောက်ပွဲနဲ့ပတ်သက်လို့ပြောဆိုသွားတာတွေကိုကိုသားညိုကကောက်နှုတ်တင်ဆက်ပေးပါမယ်ရှင်
။မကြာခင်သတင်းပတ်တွေတွင်ချင်းပါတော့မဲ့မြန်မာနိုင်ငံရွေးကောက်ပွဲဟာအရင်ကတည်းကပို့ပြီးတော့လွတ်လပ်မျှတမဲ့သဘောမှာတော့တွေ့နေရတယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်သူ Republican အထက်လွှတ်တော် Matt Mitch McConnell ကမနေ့ကဒီ American အထက်လွှတ်တော်မှာပြောသွားပါတယ်။ဥပမာဆိုရင်တော့ဒီအရင်တုန်းကမရှိခဲ့တဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေကိုလက်ခံခွင့်ပြုခဲ့တာဟာကျင့်တဲ့အားရစရာဖြစ်တယ်လို့ပြောပါတယ်။ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေဘယ်လောက်ထိလုပ်နိုင်ပြီလဲဆိုတာကိုတိုင်းတာရမယ့်အခြေအနေတရားဖြစ်တယ်လို့လည်းသူကပြောပါတယ
်။ For Burma's citizens or for many of them at least this election represents a chance to finally choose their own leaders which is indeed a rare occurrence
မနက်ကအများကြီးဒီအတွက်သူတို့လိုလာတဲ့ခေါင်းဆောင်ကိုနောက်ဆုံးရွေးချယ်ခွင့်ရမယ်အခွင့်အလမ်းတရဖြစ်ပါတယ်ဒါဟာအခုခေတ်သစ်မြန်မာသမိုင်းမှာကျုံနောက်ကျုံငယ်တည်တာထင်ရှားတဲ့ဖြစ်ရပါဒီရွေးကောက်ပွဲအရေးကြီးတဲ့ဆိုတဲ့နောက်ကြောင်းတစ်ခုရှိပါတယ်ရွေးကောက်ပွဲကိုဘယ်လိုစီမံဆောင်ရွက်တလဲဆိုတာဟာမြန်မာနိုင်ငံပြည်ပြင်ပြောင်းလဲမှုတွေအတွက်အရေးပါတဲ့တိုင်းတာချက်တစ်ခုဖြစ်ပါလိမ့်မယ်
ယူကော့ပွဲနဲ့ပတ်သက်လို့မျှော်လင့်စရာအားတက်စရာတွေရှိပေမဲ့လို့မြန်မာနိုင်ငံနဲ့ပတ်သက်လို့စိုးရိမ်မကင်းစရာအခြေအနေတွေကြံရှိနေသေးတဲ့အကြောင်းလဲအထက်လွှတ်တော်မှ Mitch McConnell ကထောက်ပြသွားပါရယ်ပထမဆုံးချက်ကတော့ဒီ2008ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးဖြစ်ပါတယ်ဖွဲ့စည်းပုံရစစ်တပ်ဟာလွှတ်တော်ထဲမှာ၄ပုံ၃ပုံနေရာယူထားပြီးတော့ဗီဒီယိုအာဏာသုံးခွင့်ရနေတဲ့အခြေအနေဟာမြန်မာနိုင်ငံရေးအတွက်စိုးရိမ်စရာဖြစ်တယ်လို့အထက်လွှတ်တော်မှ Mitch McConnell ကပြောသွားပါရယ
် As many of my colleagues will recall the Burmese constitution unreasonably restricts who can be a candidate for president a hardly subtle attempt to bar the president ဟာတမကူကလည်းဖြစ်နိုင်မဲ့သူကို
အကျိုးအကြောင်းမဲ့ကန့်သက်ထားတာရှိပါတယ်အထူးသဖြင့်ဒီတိုင်းပြည်ရဲ့လူလူထောက်ခံမှုအရာဆုံးအတိုက်ခံခေါင်းဆောင်တမရမဖြစ်နိုင်အောင်ပိတ်ပင်တားဆီးထားတဲ့လုပ်ရပါဒါနဲ့တင်စိုးရိမ်စရာကောင်းပါတယ်မြန်မာဖွဲ့စည်းပုံအကြောင်းပြောရရင်ဒါတွေမကပါဘူးဥမာဆိုရင်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့လွတ်တော်ထဲမှာ၄ပုံ၃ပုံနေရာယူထားတဲ့စစ်တပ်ကဗီဒီယိုအာဏာထိတိယောက်ယောက်အသုံးပြုနိုင်တဲ့အခြေအနေပ
ါဖွဲ့စည်းပုံပြင်ရေးမဲခွဲခဲ့တဲ့ကိစ္စမှာလွှတ်တော်မင်းအရာအများစုဖြစ်ပေမဲ့လို့ဖွဲ့စည်းပုံရတော့လွှတ်တော်အတွင်းအရေးနှင်းခဲ့ရတာကိုထောက်ပြပြီးတော့ဒါဟာအစိုးရနဲ့သူ့ရဲ့မဟာမိတ်တွေဘက်ကဖွဲ့စည်းပုံရခွင့်ပြုထားတဲ့ဒီမိုကရေစီနီးမကျတဲ့နည်းလမ်းကိုသုံးခဲ့တယ်ဆိုပြီးတော့အထက်လွှတ်တော်မှ Mitch McConnell ကဝေဖန်ခဲ့ပါတယ်ဒီချက်ဟာဒီမိုကရေစီရေးဆောင်ရမယ်ဆိုတဲ့မြန်မာအစိုးရရဲ့ဂရုဝတ်အပေါ်မှာမေးခွန်းထုတ်စရာဖြစ်တယ်လို့လည်းသူကဆိုပါတယ်ဒါအပြင်ဒီရိုဟင်ဂျာမွတ်စလင်တွေမဲပေးခွင့်ဆုံးရှုံးကြရတဲ့အခြေအနေကိုလည်းစိုးရိမ်ပွဲဖြစ်နေထောက်ပြသွားပါတယ်
။ The second deeply troubling consideration is the apparent widespread if not universal.
နောက်ထပ်ဒေါ်လေးစိုးရိမ်စရာကောင်းနေတဲ့အခြေအနေတစ်ရပ်ကတော့ရိုဟင်ဂျာတွေကိုမဲပေးခွင့်ရုပ်သိမ်းလိုက်တဲ့ကိစ္စပါ။ရ ရင်းကြတွေကိုဖိနှိပ်မှုတွေအရင်ကရှိနေပေမဲ့အနည်းဆုံးတော့သူတို့ဟာရွေးကောက်ပွဲမှာမဲပေးခွင့်ဝင်ရောက်အရွေးချယ်ပိုင်ခွင့်တွေရှိခဲ့ပါတယ်2010နဲ့1990ခုနှစ်ရွေးကောက်ပွဲနှစ်ခုစလုံးမှာသူတို့ဟာမဲပေးခွင့်ရသလိုကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံမှုတွေလည်းရှိခဲ့တာပါ
ဒါအပြင်ဒီရွေးကောက်ပွဲမတိုင်ခင်မှာပဲ Facebook ပေါ်မှာနိုင်ငံခေါင်းဆောင်တွေကိုတေရော်လို့ဖန်ဆီးခံရတဲ့အခြေအနေတွေကိုထောက်ပြပြီးတော့လူလတ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလူလတ်ခွင့်တွေအပေါ်မှာလည်းသူ့အနေနဲ့စိုးရိမ်မိတဲ့အကြောင်းပြောပါရယ်ရွေးကောက်ပွဲနဲ့ပတ်သက်လို့မဲပေးမှုတွေချွချောမှုဝင်းနဲ့ပြီးဆုံးသွားတယ်ဆိုတာနဲ့တွေမလုံလောက်သေးပဲနဲ့ဒီရွေးကောက်ပွဲရလဒ်ဟာမြန်မာပြည်သူလူထုရဲ့ဆန္ဒကိုထင်ဟစေမှဖြစ်မယ်လို့လည်းအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကပြောပါရယ်ဒါဟာအမေရိကန်ပြည်တော်စုရဲ့မြန်မာနိုင်ငံပေါ်ထားတဲ့မူဝါဒမြန်မာနဲ့အမေရိကန်ဆက်ဆံရေးစရာတွေအပေါ်မှာလည်းထင်ဟစေမှာဖြစ်တယ်လို့သတိပေးပါရယ်။ဒါကြောင့်မို့အခုရွေးကောက်ပွဲအခြေအနေကိုရောရလဒ်ကူပါအမေရိကန်ပြည်တော်စုနဲ့နိုင်ငံတကာကနေပြီးတော့စောင့်ကြည့်ကဲခတ်သွားရမယ်လို့လည်းအထက်လွှတ်တော်မတ် Mitch McConnell ကတိုက်တွန်းသွားပါရယ်ခင်ဗျာ။
ကိုသားညဦးကောက်နှုတ်တင်ပြခဲ့တာပါတစ်ဖက်မှာတော့တနင်္ဂနွေလုံးအပြည့်ရဆွဲရေးလက်မှတ်ထိုးပြီးတဲ့နောက်ပိုင်းရှမ်းပြည်တောင်ပိုင်းမှာတိုက်ပွဲဖြစ်နေတဲ့ area ကရွေးကောက်ပွဲကျင်းပနိုင်ခြေအကြောင်းကိုလည်းကြည့်ကြရအောင်ပါရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်နဲ့ကျေးသီးမြို့နယ်တွေဘက်မှာမြမတက်မတော်နဲ့မြောက်ပိုင်းရှမ်းပြည်တက်မတော်တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်နေတာကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေဟာစာဝတ်နေရေးအခက်အခဲနဲ့ရင်ဆိုင်နေရပါတယ်။လက်ရှိဒုက္ခသည်တွေခိုးလိုက်ရာ One Source ဒုက္ခသည်စခန်းဟာတိုက်ပွဲဖြစ်တဲ့နေရာနဲ့နီးကပ်နေလို့လဲရွှေ့ပြောင်းရမယ့်အနေအထားရှိပါတယ်။အခုလိုဒေသတွင်းမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်လာမယ့်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတဖို့ခက်ခဲနေတဲ့အခြေအနေကိုထိုင်းအခြေဆိုင် VOA သတင်းတောက်နိုင်ကွင်းအိမ်ကစုံစမ်းတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ပါမြမတမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော်တို့နှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားနေခဲ့လို့မိုင်းရှုမြို့နယ်ဟိုင်းပါရွာနဲ့ဝမ်ဆွတ်ရွာမှာဆွေပြေးတိမ်းရှောင်နေရတဲ့ရှမ်းစစ်ပြည်ဒုက္ခသည်တွေရဲ့အခြေအနေကိုတော့ဒုက္ခသည်အကူအညီဆောက်ရှောက်ရေးကော်မတီဝင်သူဖြစ်တဲ့ကိုမောင်ခိုင်ကအခုလိုပြောပါတယ
်။ဦးရေအခုလောလောဆယ်2000ကျော်တယ်ဗျ။ဟိုက်ပါကြီးရောနဲ့ဝမ်ဆော့ကြီးရောမှာပဲဗျ။စားတော့ရေးစင်နေကဒီနေရေးထိုင်ရောစားတော့ရောတော့ဒုက္ခရောက်နေတယ်ဗျ
။အခုကကယ်ဆယ်ရေးစခန်းကိုမရှိသေးဘူးဗျ။ဘုန်းကြီးကြောင့်ပဲနေနေရတာ
။ဘုန်းကြီးကြောင့်ပဲနေနေရတာ။ဘုန်းကြီးရတဲ့တိတ်ပြီးတော့လက်မခံကြဘူးဗျ။အဲ့ဒါကိုကယ်ဆယ်ရေးစခန်းဆောက်ဖို့ကအခက်အခဲတွေအများကြီးနေတယ်ဗျ။
ဒါအပြင်မြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲဖြစ်ပွားရနေရတဲ့နေရာနေတဲ့အတွက်ဝမ်ဆော့ဒုက္ခသည်စခန်းကိုပြောင်းရွှေ့ရဖို့အခြေအနေရှိတယ်လို့လဲကိုမောင်ခိုင်ကပြောပါတယ
်။ဝမ်ဆော့ရွာလည်းရွှေ့ရမယ်လို့ပြောနေတယ်ကြ။အဲ့မှာခြေကတိတ်ပြောမယ်မငဲအေးသေးဘူးပေါ့။သူကနေတဲ့လူလိုပဲဟာလက်ထက်အတန်တွေပါတယ်ပေါ့။နေတဲ့လူလိုကြားနေရတယ်ကြ။မအခက်ခဲရပါလဲဆိုတော့ရွှေ့ဖို့နေရာကိုမရှိသေးဘူးဖြစ်နေတာကြ။အဲ့လိုဖြစ်နေတာ။
ပြီးခဲ့တဲ့အောက်တိုဘာလ6ရက်နေ့ကစပြီးယနေ့အထိနှစ်ဖက်တိုက်ပွဲဖြစ်ပွားမှုမှာမိုင်းရှုမြို့နယ်နဲ့ကျေးသီးမြို့နယ်ဘက်ကကျေးရွာပေါင်း15ရွာကရွာသား2000နီးပါးဟာမိုင်းရှုမြို့နယ်ဟိုင်းပါရွာနဲ့ဝမ်ဆော့ရွာမှာစစ်ပြေးတိမ်းရှောင်နေရပါတယ်။ဒါအပြင်တောတောင်ထဲမှာနဲ့မိုင်းရှုမြို့နယ်နဲ့မိုင်းနောင်မြို့တွေမှာနီးစပ်ရာဆွေမျိုးအိမ်မှာလည်းတိမ်းရှောင်နေရတဲ့ဒုက္ခသည်အများပြားရှိနေတယ်လို့လဲကိုမောင်ခိုင်ကပြောပါတယ်။လက်ရှိဟိုင်းပါရွာနဲ့ဝမ်ဆော့ရွာမှာစစ်ပြေးတိမ်းရှောင်သူဒုက္ခသည်တွေကိုအကူအညီပေးဆောင်နေမှုနဲ့ပတ်သက်ပြီးတော့ဒုက္ခသည်ကူညီဆောက်ရှောက်ရေးကော်မတီဝင်သူဖြစ်တဲ့ကိုမောင်ခိုင်ကအခုလိုဆက်ပြောပါတယ်
ကိုဒီကအညာရေးဆရာအခုဒီနေ့ဝေလူကျော်တို့လာနေတယ်ဖဲအိတ်ပိုင်းနေရာနဲ့တော့လူတန်းသွားတာပေါ့ဟိုတနေ့ကကျွန်တော်တို့တောင်ပေါ်ဖွဲ့ရနေပြီးတော့လုပ်ငန်းရှင်စောစိန်နာကုမ္ပဏီအဖွဲ့နဲ့ကျွန်တော်တို့ NLD အဖွဲ့ရဲ့မြစ်တာချင်းအဖွဲ့ရဲ့ပူးပေါင်းပြီးတော့ဟိုဆဲအိတ်ပိုင်းတရာနဲ့ဆောက်ဆဲတုတ်တို့ညမုတ်တုတ်တို့ပေါ့အဲ့ဒါတွေသွားလူတွေကြ
ဒီဒုက္ခသည်တွေအတွက်တပ်ဆိုင်ရာမြန်မာအာဏာပိုင်တွေကနေကူညီထောက်ပံ့တာမျိုးမရှိဘူးလို့လည်းသူကပြောပါတယ်။မြန်မာအစိုးရကိုယ်စားလှယ်ဖွဲ့နဲ့တပြည်လုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရက်စရီ NCA လက်မှတ်ရေးထိုးဖို့ငင်းဆန်ခဲ့တဲ့နောက်ပိုင်းမြန်မာတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ပေါ်ထိုးစစ်ဆင်လာခဲ့တာပါ။အောက်တိုဘာလပထမပတ်ကနေဒီနေ့အထိဆက်စပ်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နှစ်ဖက်သက်သေထိခိုက်ကြဆုမှုများပြားနေတယ်လို့စစ်ဖြစ်ပွားရာဒေသကကြေးရွာသားတွေလည်းစစ်ဘေးတိမ်းရှောင်နေကြရပါတယ်။အခုလိုရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်နဲ့ကျေးသီးမြို့နယ်ဘက်မှာစစ်ရေးသင်းမာနေပြီးလုံခြုံမှုမရှိတဲ့အခြေအနေတွေကြောင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ပါတီစုံရွေးကောက်ပွဲမှာလှုပ်လှပြီးတရားမျှတဲ့ရွေးကောက်ပွဲဖြစ်ဖို့အခက်အခဲရှိတယ်လို့ကြားဖြူပါတီခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်းဆန်မင်းကအခုလိုပြောပါတယ်
စစ်ဆိုတာကဘယ်မှာတော့မကောင်းပါဗျာတကယ်လို့ဖြစ်လာရင်တော့ဒီတူတူကဒုက္ခရောက်တာမှမယ်လीနော်ဒီစီးပွားရှင်ဒုက္ခတွေလည်းတော်တော်လေးကိုဒုက္ခတွေ့နေတဲ့အနေအထားမှာရှိတယ်တစ်ဖက်စက်ကွက်ဖြစ်နေတော့ဘလို့မှလွတ်လပ်ပြီးတော့တရားမျှတဲ့ရွေးကောက်ပွဲတော့ဖြစ်လာဖို့တော့ခဲရင်တော့ဗောဗျာနော်မဲပုံရွှေ့တာပြုတာဆိုလည်းဒီလူစုကလိုက်ပြီးတော့ဒီမဲသာနာပြုနိုင်မှာမဟုတ်ဘူးလေအဲ့ဒါကြောင့်လေ
ဒီလိုမတည်ငြိမ်သေးတဲ့အခြေအနေတွေကြောင့်မိုင်းရှုမြို့နယ်ရေကောက်ပွဲလုံခြုံရေးဆိုင်ရာစီမံခန့်ခွဲမှုကော်မတီကနေဒေသတွင်းရေကောက်ပွဲဆိုင်ငံ့ခြင်းနဲ့ပယ်ဖျက်ခြင်းလှုပ်ဆောင်မှုအတွက်ပြည်ထောင်စုရေကောက်ပွဲကော်မရှင်ကိုအောက်တိုဘာလ20ရက်နေ့မှာတင်ပြထားပါတယ်။ Aladu Shan Tain Damia Timograde Party Gale, Manchu Chidi Munedwima, Tira Twin C. Yetemani Rechini Rija. Yuka Boyku, Shu Sign People to it. Autobola Sakoya Nima, Pidansu Yuka Boyko Machine Gu, Timbia Tabare. Myanmar Soya Tane, Miawan Shami Tamro Doja, Pipuan is a C. Yipati Pekadija. Tira Twin Doka de Yikisa to it, same Yadalu. Lame Yuka Boy to it, Han Tapi Magu, Sui Nidelule, Shananga Yi Party Riga, Shumi Nijavare Kamia.
Lame Nuba, Yukopwe, Lula Biro, Tianna Dabu Solution, the Matama Shishine, Johnny Yati Yame, Puzirigale, the Matama Shibuha, Yijuare. Yukopwe, Kamata, Lubime, Yukopwe Commission Lu Puzi, now Nenga Gagui to Lenaka and Puzi, Tamro Lu Puzi in Hine, Lame di Yukopwema, the Matama Jajane, Yati Naimelu, Yusabadala, Di Puzina Kuye, Yukopwebo, Leshi Yati Jane, Trupoma, Gay Piacetiku, Lame Sani Yabai, Daddy Lysisema, Sunima Pipare. Pawan Sunui, Mimia Lure Russianui, View Mima Wangu, Mimiria telephone number to Jutin people, Tanai Mare. Daily Lysisin, the Lunto de Jima, Daya Koyuma Pipare. The Mamho Kuye and Ni, Ku Suni Lurarigu. At the Fine Pisi, Sana Pisi, View Igu, Jutin people, Talule Yaware. View Mima Wanga Funa Maga, Nitonia Ni, Don't Shin Ni, Nganga Nga Li Pipare. Email Sagaro, Burmese Egg, ViewNews.com Pipare. Pawan Sunui, Mimia Yamato Russianu, Juzuare.
American Tangani Bureau, Diali Lansunigan season we go, Sunina Inga, Nyabetri Matabago, Nachin, Pomantin, Sabini Rapchapare, Pawan Swinu Loyan, Chape Me Sato Javalu, Taman Pekoviazation. Vio Emmavan season go, Imiga Sato Loyan, Pamis at VOAnews.com go, Sato and Idolo, telephone number Garo, Nitonia, Nit, Donshin, Nanga Lipchapare. A cool Luquin ye. โจซองရှင်နေဥရောပဆန်အောင်နဲ့တွေ့ဆုံမေးမြန်းတဲ့အစီအစဉ်ကိုပြောပြပေးပါဦးမယ်။အမေရိကန်ပြည်ထောင်စုမှာလူခွင့်ရေးစုတစုကိုလက်ခံဖို့ရောက်ရှိနေတဲ့လူခွင့်ရေးအကျိုးဆောင်ရှင်နေရောဘတ်ဆန်အောင်ဟာအမေရိကန်အစိုးရပိုင်းနဲ့လွှတ်တော်ပိုင်းကတာဝန်ရှိသူတချို့နဲ့တွေ့ခဲ့ပါတယ်။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့အမေရိကန်ဘက်ကစိုးရိမ်မကင်းဖြစ်တာတွေကိ
ဖြစ်ဖြစ်ဥရောပဆောင်တွေ့ခဲ့ရသမှပြောခဲ့ရသမှမှာသူတို့ဒီမြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်ပြီးတော့သူတို့အခြေအနေအရရကိုတကယ်တမ်းအမှန်အတိုင်းပေါ့နော်အပြစ်မှန်တိုင်းအခြေအနေမှန်တိုင်းနားလည်ထားတယ်ဆိုတော့တဘောမျိုးတွေ့ရရလားသူတို့တကယ်ပဲသူတို့ဘာမှပြီးအကြောင်းသိရလား
သူတို့မှာကျွန်တော်တို့ပြည်တွင်းကလူတွေတက်ကိုတောင်မှတချို့အပိုင်းတွေမှာပို့ပြီးတော့အချက်လက်သတင်းစုံလင်းနေတာကိုအံ့ဩစွာတွေ့ရတယ်။ဥပမာကျွန်တော်တို့မသိသေးတဲ့မြို့ကွယ်နေတဲ့အရက်ဒေသတွေကဒီတိုင်းသားနေပြည်တော်နေမြေတွေမှာဖြစ်နေတဲ့တပ်မတော်ပိုင်းဆိုင်ရာအစိတ်ပိုင်းတွေကကျူးလွန်တဲ့လူသားမှုတွေမတိမ်မှုတွေတော့ညှိမနှိပ်စက်မှုတွေနဲ့ပတ်သက်ရင်တော့မှအတိအကျအထောက်အထားဓာတ်ပုံတွေတော့ကသူတို့မှာရှိနေတော့ကျွန်တော်တို့သူတို့အံ့ဩပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ရင်တိတိကြကြကိုလေးလာစမ်းစစ်ပြီးတော့မှမြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးပြည့်ဝပြီး rule of law တရားမျှတတဲ့တရားဥပဒေစိုးမိုးရေးဖြစ်ထွန်းရေးကိုသူတို့အာရုံတားတယ
်ဆိုတော့ဥပဒေဆောင်ရဲ့အတွေ့အကြုံရပေါ့နော်တွေ့သမျှမြင်သမျှပြောခဲ့ဆိုခဲ့ဆွေးနွေးသမျှမှာမြန်မာနိုင်ငံရဲ့ခုနပြောသလိုဒီမိုကရေစီပြုပြင်ပြောင်းလဲရေးဟလာလူ့အခွင့်အရေးပို့ပြီးတော့ဒုတက်လာဖို့လာရုပ်ောက်ပွဲဆိုလို့ရုပ်ောက်ပွဲလွတ်လပ်ပြီးတော့တရားမျှတဖို့ဆိုတဲ့အခြေအနေရက်ရက်ပေါ့အဲ့လိုအခြေအနေရက်ပေါ့မှာချုပ်ပြောတော့မြန်မာနိုင်ငံဒီမိုကရေစီပြည်ပြောင်းလဲရေးအခြေအနေရက်ရက်မှာအမေရိကန်ပြည်တော်စုလိုနိုင်ငံတစ်နိုင်ငံဥရောပနိုင်ငံတွေလည်းရှိလိမ့်မယ်မြန်မာဒီမိုကရေစီရေးကိုစိတ်ဝင်စားပြီးတော့စောင့်ကြည့်တဲ့နိုင်ငံတွေလည်းရှိလိမ့်မယ်အဲ့ဒီနိုင်ငံတွေရဲ့အခန်းကဏ္ဍကဘယ်လောက်အရေးကြီးလဲသူတို့ဝင်ပြောတာဆိုတာသူတို့ဟာလာအပိလာတွေကအကောင်းဘက်ကိုဖြစ်ရလား
သူတို့ရဲ့ဝင်ရောက်ပြောဆိုမှုတွေကကျွန်တော်တို့ပြည်သူတွေအတွက်အများကြီးအကျိုးရှိမှာပါနော်သူတို့အဓိကပြောနေတာလဲငါအဲထဲမှာပါတဲ့တခုကဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပြင်ဆင်ရေးနဲ့တမတော်သားတော်ကိုယ်စားလှယ်25ရာခိုင်နှုန်းကိုရှော့ချရေးတိစောက်သူတို့အဓိကထားတယ်အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေကိုမှပြည့်ဝစွာမပြင်ဆင်နိုင်ဘဲနဲ့တော့ပြည်သူအတွက်အပြည့်ဝအလုပ်လုပ်ပေးနိုင်တဲ့အစိုးရတည်းကမပေါ်ပေါက်နိုင်ဘူးလို့ဆိုပြီးတော့သူတို့တုံ့တက်ပါတယ်
လူခွင့်ရဲ့ကြိုးဆောင်ရှင်နဲ့ရောဘတ်ဆန်အောင်ကိုကိုကျော်ကျော်တင်းကတွေ့ဆုံမြင်မြန်ထားခဲ့တာပါအခုတခါ ကျောင်းသားခေါင်းဆောင်တဦးဘာကြောင့်တိုက်ပိတ်ခံရတယ်လဲဆိုတာကိုပြောပြပေးပါဦးမယ်။အမျိုးသားပညာရေးဥပဒေကိုကန့်ကွက်တပိတ်မှောက်တဲ့အတွက်အာရဝတီအကျဉ်းထောင်မှာချုပ်နှောင်ခံထားရတဲ့ကျောင်းသားခေါင်းဆောင်ကိုအောင်မှိုင်းဆက်ဟာနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးအတွက်အစာငတ်ခံဆန္ဒပြတဲ့အတွက်ဒီကနေ့မှပဲအာဏာပိုင်တွေကသူ့ကိုတဦးတည်းတိုက်ပိတ်လိုက်ပါတယ်။ကိုအောင်ဆန်းမှန်းရဲ့ဆန္ဒပြမှုကိုထောက်ခံပြီးပဲခူးကနေတာယာဝတီအထိဆန္ဒပြချီတက်လမ်းလျှောက်ခဲ့သူတဦးကိုလည်းအာဏာပိုင်တွေကနှစ်ကြိမ်တိုင်တားဆီးခဲ့ပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မှောက်ခဲ့တာကြောင့်ထိမ့်သိမ်းခံထားရတဲ့ဘကတများအဖွဲ့ချုပ်ကကျောင်းသားကောင်းဆောင်တဦးဖြစ်တဲ့ကိုအောင်မိုင်းဆန်းဟာနိုင်ငံရဲ့အကျဉ်းသားတွေလွတ်မြောက်ရေးအတွက်တာယာဝတီအကျဉ်းထောင်မှာအောက်တိုဘာလ23ရက်နေ့မနက်ပိုင်းကစပြီးအစာငတ်ခံဆန္ဒပြခဲ့တာပါ။ဒီအတွက်အာဏာပိုင်တွေကသူ့ကိုတခြားအဖော်တွေနဲ့ခွဲပြီးတဦးတည်းတိုက်ပိတ်လိုက်ပြီးဖြစ်ကြောင်းအကျဉ်းထောင်နဲ့နှီးဆက်တဲ့မြို့ကန်တဦးကအခုလိုမျိုးအတည်ပြုပြောကြားပါတယ်
။တိုက်ပိတ်လိုက်တာ။တိုက်ကိုပို့လိုက်တော့အဲတိုက်မှာအဲအခုလုံးလုံးစေတော့တယောက်တည်းပါ။အဲဟိုနေပေါ့သူတို့ခွဲတိုက်ရောက်တယောက်တည်းခွဲထားတယ်။ခွဲထားပြီးတော့မှအဲသူကိုနေထုံးစံနဲ့အစာတော့လာချတာပေါ့နော်။သမင်းတော့လာချတယ်။အဲချတော့သူကလည်းမစားဘူး။မစားဘဲနဲ့အဲဒီတိုင်းနဲ့သူတို့ပုံထားတယ်။နောက်တစ်ရက်ကျရင်သူတို့အဲ့အောင်လဲမယ်။သမင်းကိုလဲမယ်ပေါ့။လဲပြီးမယ်ပေါ့။အဲလဲလဲပြီးချမယ်။နောက်အဲဒါမဲ့ရေမဖြစ်ဘူး။ရေမဖြစ်ဘူးဆိုအောင်မဆန်းလည်းရေမဖြစ်ဘူးလို့ပြောတော့အဲဒီအာနာဝိုင်ကလည်းရေမဖြစ်ဘူး။ရေဘူးနဲ့ချပြီးချတယ
်။ဟုတ်လို့မျိုးအစာငတ်ခံဆန္ဒပြနေတာကိုထောက်ခံတဲ့အနေနဲ့တက်ကြွလှူရှားသူတူဦးဖြစ်တဲ့ကိုနိုင်နိုင်အောင်ဟာဘကိုးမျိုးကနေတာယာဝတီမျိုးအထိခွတောင်းလန်တွေကိုကင်ဆောင်ကဒီကနေ့မှပဲတဦးတည်းချီတက်လမ်းလျှောက်ခဲ့ပါတယ်။သူ့ရဲ့ရည်ရွယ်ချက်ကိုလည်းအခုလိုပြောပြပါတယ်
။ဟိုလားနိုင်ငံရေးကျင်းသားအားလုံးလည်းရောက်ဘူး။နှစ်ခါကြတော့ကျွန်တော်တို့ဒီအခုလက်ရှိဒီနိုင်ငံရေးတပိတ်သွားဆန္ဒဟိုလားဒီတပိတ်မောက်တဲ့တောင်းလာတွေမန္တလေးကနေပြီးတော့ယခုတာယာဝတီအချင်းတော်မှာတရားရင်ဆိုင်နေရတဲ့အထိကိုကျွန်တော်ထောက်ခံတဲ့အနေနဲ့အမှန်တရားဖြစ်တယ်ဆိုတာကိုထောက်ခံတဲ့အနေနဲ့သုံးချက်ကကိုအောင်မိုင်းဆန်းကဒီနေ့23ရက်နေ့မှာဆက်ပြီးတာယာဝတီအချင်းတော်မှာဆန္ဒခံဆန္ဒပေါ်ထုတ်တဲ့အတွက်ဒီလူမျိုးပုံစံကိုနိုင်ငံရေးကျင်းသားအားလုံးလှုပ်ပေးရင်းနဲ့စံတီကန်ကျောင်းသားပြည်သူများကိုလှုပ်ချက်ချင်းလှုပ်ပေးဖို့အတွက်ကိုအစာငတ်ခံတပိတ်မောက်ဆန္ဒပြတာကိုကျွန်တော်ကအမှန်တရားဖြစ်တယ်ဆိုတာကိုထောက်ခံခုံပြီးတဲ့အနေနဲ့ကျွန်တော်လမ်းလျှောက်ရခြင်းဖြစ်ပါတယ
်။သူချီတက်ရလမ်းတစ်လျှောက်မှာနှစ်ကြိမ်တားဆီးခံခဲ့ရပြီးနောက်ကအာနာပိုင်တွေကအယောက်20ခန့်လိုက်ပါတည်နေယူနေသလိုသူ့ကိုအားပေးထောက်ခံသူတွေကလည်းအယောက်20ခန့်ရှိနေတယ်လို့ဆိုပါတယ်။ပြည်မြို့ကျင်းထောင်ရှိမှာတော့လူခွေရေးလှုပ်ရှားသူရှိနေဦးမြင့်အေးဟာနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးအတွက်ဆန္ဒပြခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအဖွဲ့ AABB ကတော့အခုလိုမျိုးနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးအတွက်အမြင့်ဆုံးအဆင့်အနေနဲ့အစာငတ်ခံဆန္ဒပြတဲ့အထိပြန်လည်လှုပ်ရှားလာရတာဟာမကြခင်ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးပြီးနိုင်ငံရေးအကျဉ်းသားတွေပြန်လွတ်ပေးမယ်လို့ယူဆခဲ့ရကနေစတင်လာခဲ့တာဆိုပြီးအတွင်းရေးမှူးဖြစ်သူကိုတိတ်နိုင်ကဆိုပါတယ်
ဒီအဓိကကတော့ဒီနိုင်ငံရေးအကျဉ်းသားတွေရဲ့အရေးတွေပြန်ပြီးတော့လူတွေကတောက်ဆုတ်လာတဲ့ကိစ္စလေးလွတ်ပေးတောက်ဆုတ်လာတဲ့ကိစ္စလေးစိတ်ဝင်စားလာတဲ့ဆိုတဲ့ကိစ္စလေးကအခုနောက်ပြဆိုဒီတနင်္ဂနွေလုံးဆက်ရဒီပြစ်ကတ်တက်ခတ်မှုရစဲရေးစာချုပ်ပေါ့ဆိုတော့အဲ့ဒီစာချုပ်ချုပ်ဆိုပြီးတဲ့အချိန်မှာထုတ်ဆုံတဲ့အချိန်မှာဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပတ်သက်ဆက်နွယ်ပြီးတော့ဒီနိုင်ငံရေးအကျဉ်းထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်လိမ့်မယ်လို့အားလုံးကမျှော်လင့်ထားကြပါတယ်စကားကဒီနိုင်ငံရေးပါတီလေးကဒီလက်မှတ်ထိုးခဲ့တဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကနောက်တစ်ခါနိုင်ငံတကာရောအကုန်လုံးကတာကူမျှော်လင့်နေကြတာပါဆိုတော့သူ့ဥပမာနဲ့ဘာမှထူးခြားမလာတဲ့အချိန်တွေမျိုးမှာဟိုအခုလိုမျိုးတောင်းဆိုတာလေးဒီတက်ပွဲဝင်တာလေးဖြစ်လာတယ်လို့ကျွန်တော်တို့ကအဲ့လိုမြင်ပါတယ
်မြန်မာနိုင်ငံမှာ AABB ရဲ့လက်ရှိစည်ရင်းစရာအရနိုင်ငံရေးကျင်းသား109ဦးရှိပြီးလူ့အခွင့်အရေးနိုင်ငံရေးအရတရားရင်ဆိုင်နေရတဲ့တက်ကြွလှုပ်ရှားသူပေါင်း460ကျော်ရှိနေတာပါအရင်စစ်အစိုးရလက်ထက်မှာကအခုအရက်သားအစိုးရလက်ထက်မှာကမကြာခဏလူငယ်ချမ်းသာခွင့်နဲ့လူငယ်သက်သာခွင့်တွေပေးခဲ့ပေမဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်မပါသလောက်နှဲပါခဲ့ပြီးရာဇဝတ်မှုနဲ့အကျဉ်းကျသူအများအပြားကိုသာပြန်လွှတ်ပေးလေရှိပါတယ်ရှင
်။မအေးအေးမှစုံစမ်းတင်ပြခဲ့တာပါ။ VOA American တန်ရဲ့တောက်ကြနေညာဘက်စီစဉ်တွေဆက်ပြီးတော့ထုတ်လွှင့်ပေးနေတဲ့စီစဉ်ကိုတော့ line to meter 24 25 31တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ဒီစီစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်တန်ထုတ်လွှင့်ခြင်းနဲ့တပြေးညီဖန်ယူနာဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနာဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နာဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ23ရက်တောက်ကြနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့အမျိုးသမီးပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းတူဦးနဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမယ်အမျိုးသမီးကန္တာသုတစုံလင်အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့ဤပညာကန္တာမှာတော့
ဒီရေမီလာစုကုံဆုံးမဲ့နောက်ထပ်နှစ်နာမောင်ချော်တော်လုံးကနောက်ထပ်ဒီကမာလုံမျိုးဂျူတွေ62ရောင်ရေတော့ထပ်ပြီးတော့မွေးဖွားပေါက်ဖွားနိုင်မသေးရဲ့လို့သူကယူဆချက်တ
ကူကဘာလို့ဂျိုသစ်တွေထပ်ပြီးတော့ပေါ်လာနိုင်သေးတဲ့အကြောင်းနက္ခတ္တဗေဒပညာရှင်ဒေါက်တာဝင်းသာထွေးရဲ့ပြောကြားချက်ကိုသိပ္ပံနဲ့နှီးပညာကဏ္ဍမှာနားဆင်နိုင်ပါတယ်ဒီစီဇန်တွေကမှအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့ဘဝလုံခြုံရေးနဲ့အခွင့်အရေးကိုအကာအကွယ်ပေးနိုင်တဲ့ဥပဒေတွေပြဋ္ဌာန်းနိုင်ဖို့လွှတ်တော်မှာအမျိုးသမီးကိုယ်စားလှယ်တွေအများပြားလိုအပ်နေတယ်လို့လူ့ဘောင်သစ်ဒီမိုကရက်တစ်ပါတီရဲ့မြင့်ချန်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ဒေါ်တင်တင်ချိုက VOA ကိုပြောပါတယ်ရွေးကောက်ပွဲမှာနိုင်နာရှုံးလာတဲ့မဲဆန္ဒပေးတဲ့ပြည်သူတွေရဲ့အကျိုးတွေကိုဖြည့်ဆည်းဆောင်ရွက်ပေးနိုင်ရေးအတွက်ပါတီကြီးတွေနဲ့ရှင်ပြိုင်မှာဖြစ်တယ်လို့ပြောတဲ့ဒေါ်တင်တင်ချိုကိုဒီသတင်းပတ်အမျိုးသမီးကဏ္ဍအတွက်မတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve အခုမတ်တင်တင်ချိုကဒီ DPNS ပါတီရဲ့အမျိုးသမီးကိုယ်စားလှယ်လောင်းတဦးအနေနဲ့အခုမြင်းချံမှာဝင်ရောက်ရှင်ပြိုင်မဲ့နောက်ဆုံးအခြေအနေကိုပြောပြပါအောင်ရှင်
။ကျွန်တော်ကမြင်းချံမဲဆန္ဒနယ်ရဲ့ပြည်သူ့တော်မှဝင်ချိန်မှာပါရှင်။ကျွန်တော်တို့စီရင်သွားတဲ့နောက်ဆုံးအခြေအနေကတော့ကျွန်တော်တို့ကဒီကုတ်ပေးလို့ဖို့ရလဲရပိုင်းမဲ့လို့ရဲဆိုတော့ကျွန်တော်တို့သွားရမယ့်နေရာကရွာပေါင်း180ရှိပါတယ်။အဲဒီမှာကျွန်တော်တို့သွားရမယ့်ရွာကစိတ်ကူးလောက်ပဲချမ်းမာတော့တယ်။ဒါကြောင့်တော့အခုစီရင်သွားတဲ့အခါတွေ့ရတဲ့အတွေ့အကြုံကတော့လူတွေကပထမဆုံးနည်းပြဖို့စိတ်ဝင်စားအောင်ကိုကျွန်တော်တို့တော်တော်ပြောနေရတယ်။သူတို့ကသူတို့ရဲ့အခြေအနေကဘယ်လိုလဲဆိုရင်အခုကျွန်တော်တို့မနေ့9နာရီလောက်တွားရင်ကြာရည်ဒီမှာလူမရှိဘူး။လူလုံးနိုင်တဲ့သူအားလုံးကရှာထဲမှာရောက်နေ။အခုချိန်ကဒီဘက်ကစီရွယ်ကြီးဆိုင်တဲ့အချိန်ဖြစ်တယ်။အဲ့တော့ကျွန်တော်စီရွယ်ဆိုင်တဲ့ပြီးလို့ရှိရင်သူတို့ကရခင်းလို့တောင်းနေတယ်သူတို့ပြန်လာတဲ့အချိန်က3နိုင်4နိုင်မှပြန်လာတယ်အဲ့တော့ကျွန်တော်သူတို့မရှိတဲ့ခါကျရှိတဲ့လူကိုကျွန်တော်တို့ပြောရတာဖြစ်တယ်လေဒါနဲ့တော့အခက်ခဲရှိပါတယ်နောက်ပြီးတော့ကျွန်တော်တို့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီကလည်းလွန်ခဲ့တဲ့28မြေထဲကရှိခဲ့တဲ့ပါတီဖြစ်ပေမဲ့အခုချိန်မှာလူတွေအားလုံးကတော်တော်များများမီးရောသွားပြီအဲ့တော့ကျတော့ပါတီရောကိုရောအရင်ဆုံးမိတ်ဆက်နေရတယ်မိတ်ဆက်နေရတဲ့ခါကျတော့ပါတီနဲ့တော့မလုံးဝမကြောက်ဘူးဆိုတော့ပါတီတမိုင်းကြောင်ချီပြီးတော့ပြန်ရှင်းနေရတယ်အဲ့အတွက်လည်းကျွန်တော်တို့တော်တော်အချိန်ပေးရပါတယ်ပြီးတော့အမျိုးသမီးတွေအထူးသဖြင့်ယူခောက်ပွဲဆိုတော့သူတို့အတွက်အရေးကြီးဘူးလို့သူတို့ယူဆနေပုံရတယ်အဲဆောင်မှုအမျိုးသမီးတွေဒီလည်းအမျိုးသားရင်းနဲ့တန်းတူအခွင့်အရေးရှိရယ်ပြီးတော့နိုင်ငံသားတိုင်းကမေးသေးဖို့တာဝန်ရှိရယ်ဆိုတော့ပဲကျွန်တော်တို့တော်တော်ရှင်းပြနေရပါတယ
်အဲ့တော့ဒီရွေးကောက်ပွဲအပေါ်မှာတိမ်မျောလင်းချက်မရှိဘူးဆိုတာမျိုးမတင်တင်ချိုးတို့တွေ့ရတဲ့ခါကြတော့ဒီအမျိုးသမီးတို့သူတို့ရဲ့ဘဝတွေမြင့်တင်နိုင်ဖို့ဘာတွေဆက်ပြီးတော့ဟိုဆောင်ရွက်ဖို့လိုနေလဲဆိုတာရောတုံ့တက်မိလဲရှင
်ကျွန်တော်ဒီလိုတုံ့တက်မိရဲ့အခုသူတို့မှာလူသမီးတွေကအများဆုံးအားဖြင့်ဒီဘက်မှာတောင်းရအလုပ်ကိုလုပ်ကြရတဲ့လူသမီးတွေများတယ်များတဲ့ခါကြတော့သူတို့ရဲ့ဒီချက်ပေါ်ပြီးရောက်ဖို့စိတ်ဝင်စားဖို့ဆိုရင်ဒီချက်ပေါ်ပြီးအပြည့်အညာရအများကြီးမြင်ပြရမယ်အခုကျွန်တော်တို့ကျွန်မလေလေးရတဲ့အထိလိုက်ပြီးတော့ကျွန်မရှင်းပြသူတို့ရှင်းပြရတဲ့အခါကျသူတို့အလိုရှိကူလက်ခံတယ်ကျွန်တော်တို့ပြောတာကိုလက်ခံတယ်ဆိုရင်လက်ခံပြီးဆိုကြရတာကျွန်တော်တို့ပထမဆုံးအောင်လို့ဒီအဲ့မှာကျတော့ကျွန်မကအမျိုးသမီးတွေဒီတန်းတူခွင့်ရရဖို့အတွက်အမျိုးသားရင်းနဲ့တန်းတူခွင့်ရကျွန်တော်တို့မှာရှိတယ်အဲ့တော့ကျတော့ကျွန်တော်တို့တန်းတူခွင့်ရရဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့ကတော့ဒီ ဒီကောကျွန်တော်တို့လည်းစိတ်ဝင်စားရလိမ့်မယ်မင်းထရလိမ့်မယ်အဲ့တော့ဒါတော့ကျွန်တော်တို့အမျိုးသီးချင်းချင်းကာကွယ်ဆောင်ရှောက်ဖို့ဆိုရင်ကျွန်မတို့ကသွတ်တော်ရဲမှာရိုက်သွားဖို့အတွက်ကျွန်တော်တို့အမျိုးသီးတွေကျွန်တော်တို့အရင်ဆုံးမင်းပြရလိမ့်မယ်အဲ့ဒါဘာဖြစ်လို့လဲဆိုကျွန်တော်တို့ပြီးခဲ့တဲ့ဆက်တော်တည်းအောင်လို့ကြည့်အမျိုးသမီးတွေကိုကာခွေပေးနိုင်တဲ့ဥပဒေမျိုးကိုဘယ်အမျိုးသားတွေကမှထားပြီးတင်သွင်းနေဆိုတာကျွန်တော်တို့အမှတ်တမ်းနဲ့အရှိတလောက်ကိုဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့အမျိုးသမီးထုတ်တော်တွေကိုရောင်းမှအမျိုးသမီးတွေကာခွေပေးနိုင်တဲ့ဥပဒေကိုကျွန်တော်တို့အတီးကျအောင်စူးစမ်းနိုင်စူးစမ်းရမယ်စူးစမ်းကိုစူးစမ်းရမယ်ဒါကြောင့်မလို့ကျွန်တော်တို့အမျိုးသမီးတွေကိုမေးသေးပါလို့ကျွန်တော်ကဒီလိုလိုက်ပြီးတော့ထီရင်ပြီးတော့ပြရတယ
်ဟုတ်ကဲ့မတင်တင်ချိုဝင်းရှင်ပြိုင်မဲ့ဒီမဲဆန္ဒနေမြေမှာ NLD တို့ USDP တို့လို့ဒီပါတီကြီးတွေပေါ့နော်သူတို့ရဲ့မဲဆွယ်စည်းရုံးရဲ့အခြေအနေအဲ့ပေါ့လူဒုထောက်ခံတဲ့အခြေအနေရောဘယ်လိုတွေ့ရလဲရှင
် USDP ကတော့ကျွန်တော်တော်တော်များများကသူတို့သုံးစီကမှာအဆင်မပြေဘူးလို့ပြောပါတယ်ဟို NLD ကတော့တိတ်ချာပေါ့လူပါလောက်နိုင်မယ်လို့ကျွန်တော်ထင်တယ်လူဒုထောက်ခံမှုကအမီစုပါတီကိုထောက်ခံတာကအမီစုကိုပို့ပြီးထောက်ခံနေကြရဖြစ်တယ်လေအဲတော့ကျတော့ကျွန်တော်ထင်ပါတယ် NLD နိုင်ပါလိမ့်မယ
်ဒါပေမဲ့မတ်တင်တင်ချိုတို့ကလည်းအမျိုးသမီးကိုယ်စားလှယ်လောင်းတဦးအနေနဲ့အထူးသဖြင့်ဒီ NLD နဲ့ချင်းပြိုင်တဲ့ခါမှာရောဟိုတွေ့ရတဲ့အတွေ့အကြုံတွေကဘယ်လိုရှိလဲရှင
်တချို့ယွာကြီးကတော့လေကျွန်တော်ကကျွန်တော်တို့ပြင်သစ်ပါတီအနေနဲ့လေးစားမှုထားပါတယ်အဲတော့ကျတော့ကျွန်တော်ကိုယ်ရရင်ကျွန်တော်တို့ကမဟာမိတ်လို့ကျွန်တော်တို့သတ်မှတ်ထားတဲ့ပါတီဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့ကတော့ဒီပါတီတစ်ခုခုမှလူပုဂ္ဂိုလ်ဖြစ်စေပါတီကိုဖြစ်စေကျွန်တော်တိုက်ခိုက်ပြီးတော့ပြောဆိုခြင်းတော့မရှိဘူးဒါပေမဲ့ကျွန်တော်တို့ပါတီကိုတော့ပါတီငယ်လေးတွေကလာစီရောရှင်ခုတိုင်းချီပြူရှင်မှာပဲတစိရိုက်ပြီးတော့အမှန်တစိရိုက်ပြီးတော့မဲပြီးတာကအမှန်ဆုံးဖြစ်မယ်ဒီလိုရှင်သူတို့ကလွှဲရင်ကျွန်တဲ့ပါတီကြီးဒီဖြစ်နေနေတာဖြစ်တယ်သူတို့လာရင်လည်းဒီလိုပြောရင်ကြားရတော့အတော်ဝမ်းနဲ့ဆရာကောင်းနေဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ပါတီကြီးကျောင်းရတဲ့အခွင့်အရေးတွေကတော့အနာဒီပီဒုတိယအင်အားအကြီးဆုံးကျောင်းသားပါတီဖြစ်ခဲ့တယ်။အဲတော့အိဟာကိုတော့နားနယ်လေနားလေပြီးလက်ခံလေလက်ခံထားရလိမ့်မယ်လို့ထင်တယ်။အဲတော့ကျတော့အဲ့ဒီလူမျိုးချင်းချင်းပါတီဖြစ်တယ်ဆိုတဲ့ဟာမျိုးကိုပြောထားတဲ့အခါကျကျွန်တော်တို့အဲ့ဒါတော်တော်လိုက်ရှင်းနေရတယ်။အဲ
တော့ဒီလူမျိုးပါတီကြီးတစ်ခုဘက်ကနေပြီးတော့သူတို့ပြိုင်ဘက်ပါတီငယ်တွေပေါ်အဲ့လိုပြောဆိုတာမျိုးတွေအဲ့ဒါတွေကအိုရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စီးမင်းစည်းကမ်းတွေကိုချိုးဖောက်နေသလားမတ်တင်တင်ချိုးတို့ဘက်ကရောရွေးကောက်ပွဲကော်မရှင်ကိုတင်ပြတာမျိုးရောရှိပါလားရှင
်ကျမတို့ဘက်ကမတင်ပြပါဘူးဘာမှလည်းမတုံ့ပြန်ပါဘူးကျမတို့ဒီဟာကမှားနေတယ်မဟုတ်ဘူးဆိုတော့လည်းပဲကျမတို့ပြန်ပြီးဖြေရှင်းပါတယ်အဲ့ဒါဘာလို့လဲဆိုတော့ကျမတို့ဒီကျဲကိုနားနဲ့ဆက်ဆက်ကြားရတာလည်းမဟုတ်တဲ့အတွက်ကျမတို့ကဒီဟာကိုဖြေရှင်းပြန်မလုပ်ဘူးလို့လည်းကျမတို့ယူဆတယ်ဒါကြောင့်မို့ကျမတို့ရွေးကောက်ပွဲကော်မရှင်လည်းဘာမှတော်ပြီအကြောင်းကြားတာမျိုးမရှိပါဘူ
းဒီမဲ့တင်တင်ချိုဝင်ရောက်ရှင်ပြိုင်မဲ့မဲဆန္ဒနယ်မြေဘက်မှာဒီရွေးကောက်ပွဲကော်မရှင်ဘက်ကဆောင်ရွက်ပုံတွေကိုရောဘယ်လိုမြင်လဲရှင
်ဘင်းချန်မဲဆန္ဒနယ်မှာတော့ရွေးကောက်ပွဲကော်မရှင်ကလေဟိုကျွန်တော်တို့ပုံမှန်အတန်းအဆင်ပြေပါတယ်တော်တော်လေလက်လက်ရေရောနဲ့သူတို့လှုပ်ရှားရှိရအောင်ပူးပေါင်းပြီးလှုပ်ဆောင်တာကိုတွေ့ရပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသူတို့ကြေညာချက်တွေထုတ်တဲ့အထဲမှာရွေးကောက်ပွဲနေကြလို့ရှိရင်ဟိုဝစ်ဆုံကိစ္စဒီကိုယ်စလေလောင်းနေကိုသူတို့ကန့်သက်ချက်တွေထုတ်တော့အဲ့ဒီပုံမှာရောဒါတရားမျှတမှုရှိလားမရှိဘူးလားထုတ်တင်လားမထုတ်တင်ဘူးလားဆိုတာမတ်တင်တင်ချိုးဘယ်လိုမြင်ပါလဲရှင
်ဒါကမထုတ်တင်ဘူးဘာဖြစ်လို့လဲဆိုတော့လူတယောက်မှာသူ့ကိုယ်ပိုင်လွတ်လပ်ခွင့်နဲ့လीအဲ့ဒီမှာကိုကဒီမိုကရေစီဆိုတာဘယ်လိုမှအခြေခံမရှိတော့ဘူးเนาะလူတယောက်ရဲ့သူ့ရဲ့ဝစ်စားစင်ရင်ဟိုလိုက်ပြီးချုပ်ချက်ကန့်သက်နေမှာတော့ဒီရေကောက်ကဘယ်လိုတရားမျှတတော့မှာလဲကျွန်တော်အဲ့လိုမြင်တယ
်လူပေါင်းတဲ့ဒီမိုကရက်တစ်ပါတီကတကယ်တမ်းမဲဆန္ဒနယ်မြေမှာပါတီကြီးတွေအထူးသဖြင့် NLD လိုလူထုထောက်ခံမှုများတဲ့ပါတီကြီးနဲ့ပြန်ရမှန်းတည်ရတာနဲ့ရှင်ပြိုင်ပြီးတော့ပေါ့နော်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းတအူးအနေနဲ့ဝင်ရောက်ရှင်ပြိုင်ရတဲ့အဓိကရည်ရွယ်ချက်ကတော့ဘာပါလဲရှင်ကျွန
်တော်တို့အဓိကရည်ရွယ်ချက်ကတော့တုံ့ပြန်တဲ့28နှစ်ကနေဒီနေ့အချိန်ထိကျွန်တော်တို့ဒီသူတွေရှိကသူတို့ကျောင်းသားရေးရှိကအလူသမားတွေနဲ့အတူတူလေသမားတွေနဲ့အတူတူအမျိုးသမီးခွင့်ပြုခလေးတဲ့ခွင့်ပြုကျွန်တော်တို့ကိုယ်စားညာဆန်ရှိတယ်လို့တတော်ပြပါနေကျွန်တော်တို့လုပ်ခဲ့တယ်ခုချီခုချင်းချီတယ်ကျွန်တော်တို့လုပ်နေတော့မယ်အဲ့တော့အဲ့ဒီအတွေ့အကြုံတွေနဲ့အဲ့ဒီကျွန်တော်တို့ဖြတ်တန်းမှုတွေနဲ့ကျွန်တော်တို့ယူကောက်ပွဲဝင်တာဖြစ်တယ်အဲ့တော့ကျွန်တော်တို့ဘယ်ပါတီပဲဘယ်လိုက်ကြီးတဲ့ပါတီပဲ ကျွန်တော်တို့တိုင်ပဲဖြစ်နေဖြစ်နေကျွန်တော်တို့ကကျွန်တော်တို့ကိုကိုကိုကျုံကြည်မှုရှိတယ်ဒါကြောင့်မို့မဲပေးခြင်းမပေးခြင်းဒီပြည်သူလူထုရဲ့သဘောဆန္ဒပဲဖြစ်တယ်အဲ့တော့ကျွန်မကတော့ကျွန်မဟိုပြောရရင်မဲရွေးကောက်ပွဲနိုင်ပြီရှုံးပြီဆိုတော့ကျွန်တော်တို့အထူးကမကြောက်ဘူးရွေးကောက်ပွဲမှာကျွန်မကိုမဲပေးလိုက်တဲ့ကျွန်မတမင်းမမီရဲတော့ဘယ်သူမှမရှိဘူးကျွန်မအခုပြောတဲ့လောက်ရောင်းမှာတော်တော်များများကကျွန်တော်တို့ထောက်ခံပါမယ်အပြေးပါမယ်ဆိုရယ်ဒီအများကြီးရခဲ့ပြီးရဆိုတော့ကျွန်မကိုမဲပေးမိချင်တယ်မှာဒီမဲပေးနိုင်တယ်လူကြီးနှစ်သိန်းကျော်ရှိတယ်ဒီနှစ်သိန်းကျော်မှာကျွန်မကမင်း5000မရတယ်ဆိုရင်တော့အဲ့ဒီမင်း5000ရှိတဲ့မဲဆန္ဒရှင်5000ရဲ့သူတို့အသေးစားပေးလိုက်တယ်မဲတပြောင်ကျွန်မတန်ဖိုးထားရမှာပါအဲ့ဒီ5000တော့ကျွန်မမှာမိချင်မှာဒီကံဒီတော့ကျွန်မတောင်းရှိသွားပြီကျွန်မဒီထက်ပိုပြီးမှပိုပြီးသူတို့တောင်းယူရလိမ့်မယ်ကျွန်မအမျိုးသမီးကိုပိုပြီးကောက်ရလိမ့်မယ် Cause it only serves to make me more determined
to achieve my final goal မတ်အင်ဂျင်9စီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာပါဒီစီစဉ်ကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေမနေ့ပိုင်းမှာနှာစင်နိုင်ပါလေရှင်အခုတုတဆောင်လည်းအမေရိကန်တခွင်ကိုဆက်ရပါမယ်မြမရွက်ကောက်ပွဲအတွက်ဂျိုတင်မဲဆန္ဒပေးဖို့အမေရိကန်ပြည်ထောင်စုအလဲပိုင်းမစ်ရှိဂန်ပြည်နယ်ကနေအရှေ့ပိုင်းမှာရှိတဲ့နယူးယောက်မြို့ကိုတကူးတကသွားခဲ့ရပြီးမှမဲပေးခွင့်မရခဲ့တဲ့ဒေါက်တာတင်စာဝေကဒီအတွက်စိတ်ပျက်မိတဲ့အကြောင်းပြောပါတယ်ဒါပေမဲ့မဲပေးခွင့်ရဖို့ထပ်ပြီးစူးစမ်းသွားမယ်လို့သူကပြောတာကိုကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့ဒီသတင်းပတ်ရဲ့တုတဆောင်လည်းအမေရိကန်တခွင်မှာနှာစင်ကြည့်ကြရအောင်ပါရှင်
ဒါကတင်စာဝေးရဒီမစ်ရှိဂန်ကနေပြီးတော့ဒီနယူးယောက်မှာရှိတဲ့မြန်မာကိုယ်စားလှယ်အဖွဲ့ရုံးမှာပေါ့နော်ဂျိုတင်မဲဆန္ဒလာပေးတာပေါ့ဆိုတော့အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့နည်းနည်းလေးပြပြပေးပါလားခင်ဗျာ
ကျမလွန်ခဲ့တဲ့တလရဲကပုံစံ15ကိုပို့ထားပါတယ်အချိန်မီလည်းပို့ထားပါတယ်တန်ယုံကိုကျမမစ်ရှိဂန်မှာနေရတဲ့အတွက်ကြောင့်မလို့ DCO ဒီကထားပြီးပို့ပါတယ်ဒါပေမဲ့ CC နဲ့တွဲပြီးတော့မှလည်းနယူးယောက်ရုံးကိုလည်းပို့ခဲ့ပါတယ်အဲ့တော့သူတို့ဆီကနေပြီးတော့မှ PDF ဖိုင်နဲ့ email ပြန်လာပါတယ်ကျမ68မှာပဲပြလို့ရတာဆိုပြီးပြီးတော့ပြန်လာပါတယ်ဒါပေမဲ့စက်တင်ဘာ25ရက်နေ့မှာကျမDCO ဖုန်းဆက်ပြီးတော့နှမ်းမိထားပါတယ်ကျမဘယ်ကိုသွားပြီးမဲပြရမလဲဆိုတဲ့ဟာကျမတေချာ confirm လုပ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျမမီရှိဂန်နေလာပြီးမဲပြရမှာဆိုတဲ့အတွက်ကြောင့်မလို့ဆိုတော့သူတို့ကကျမရဲ့ပုံစံဆောင်အောင်ရှာတဲ့ခါကျတော့နယူးယောက်မှာရောက်နေပါတယ်အဲ့တော့နယူးယောက်ကတန်ယုံဝင်တဲ့တယောက်ကလည်းဖုန်းဆက်လာပါတယ်ကျမနယူးယောက်ရုံးမှာမဲလာပေးပါ68မှာဆိုတော့အားလုံးစီစဉ်ထားပါတယ်အဲ့တော့ကျမလည်းလေးလက်မှတ်တွေဝယ်ပြီးတော့အားလုံးလည်းတေချာစီစဉ်ထားပြီးကမှပဲအော်တိုဘာ15ရက်နေ့မှာကျမဟိုဝက်ဘ်ဆိုက်မှာကြည့်လိုက်တဲ့ခါကျတော့ကျမ Facebook မှာကြည့်တဲ့ခါကျကျမတင်ပြပြောင်းကရေးပြောထားပါတယ်သူတို့ဟာမဲစင်းနေလွဲချော်ဖြစ်တယ်ဆိုတော့ကျမတန်ယုံကိုဖုန်းဆက်ခဲ့ပါတယ
်ဒီပုံစံ15တင်ပြီးတော့ရှောက်လိုက်တဲ့အခါမှာဟိုတန်ယုံကပထမပိုင်းကဒီပုံစံ15ကိုလက်ခံရရှိကြောင်းကိုပြောတာလားဒါမှမဟုတ်လို့ရှိရင်ကြိုတင်မဲလာပေးလို့ရတဲ့စရင်ထဲမှာပါတယ်လို့ဒေါက်တာတင်စာဝေကိုပြောတာလားခင်ဗျ
မဲလာပေးလို့ရတယ်လို့ပြောရပါရှင်
ဆက်ကွန်ဆက်ရှင်မှာမဲလာပေးလို့ရတယ်ဆိုပြီးသူတို့ကဆက်သွယ်လာတယ်ဆက်သွယ်လာပြီးတော့ဒါတန်ယုံကိုကိုယ်တိုင်သွားတဲ့အခါကျတော့ဘာရီဆက်ကြုံရလဲဆိုတော့နည်းနည်းတော့ထပ်ပြောပြပါအောင်ခင်ဗျာ
16ရက်နေ့မှာဒီမှာနယူးယောက်ကိုထွက်ခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီမှာ16ရက်နေ့မှာလဲဖုန်းဆက်ပြီးတော့မေးပါတယ်ဒါပေမဲ့မီတင်ရှိနေရဆိုပြီးတော့မှဘယ်သူနဲ့မှဖုန်းပြောခွင့်မရခဲ့ပါဘူးအဲ့တော့18ရက်နေ့မှာဒီမှာဟိုရောက်တဲ့အခါကျတော့ဒီမှာရဲ့အခြေအနေကိုပြောပြပါတယ်ပြောပြတဲ့အခါကျတော့သူတို့ရှာတဲ့အခါကျတော့ဒီစွန်းတော်တစ်မျိုးနယ်လုံးကိုပျောက်နေရပါအဲ့တော့အစားထိုးပေးလို့မဲပေးလို့မရအောင်လို့တို့ကပြောပါတယ်အဲ့တော့ကျမတို့ကစာရွက်တစ်ရွက်ထုတ်ပေးပါတယ်အဲ့စာရွက်ကထောက်ခံစာစာရွက်လို့ပြောပါတယ်မြန်မာပြည်မှာနိုဝင်ဘာ10ရက်နေ့မှာမဲသွားပေးလို့ရတယ်လို့ပြောပါတယ
်မစ်ရှိဂန်ဆိုတာအမေရိကန်ပြည်ထောင်စုရဲ့အလဲပိုင်းမှာအခုနယူးယောက်ဆိုတာကအမေရိကန်ပြည်ထောင်စုရဲ့အရှေ့ပိုင်းမှာတကူးတကမဲလာပေးလို့ရတယ်ဆိုလို့မဲလာပေးကမှဒါမဲပေးခွင့်မရဘူးလို့ဟိုတိုင်ယွန်ကနေပြီးတော့ဒါကိုယ့်ရဲ့မဲစင်းနေပစွန်တော်တစ်မျိုးလုံးပျောက်နေလို့ပြောလိုက်တာနဲ့ပတ်သက်ပြီးတော့ဘယ်လိုတုံ့ပြန်ပြောချင်ပါလဲခင်ဗျာ
အဲ့တာယုံနေနဲ့လည်းဒါဟာတာဝန်ယူမှုရှိတင်ပါတယ်လို့ကျွန်မထင်ပါတယ်။အဲ့တော့ပြီးတော့ကျွန်မဘာသတိထားမိတာတစ်ခုတွေ့လဲဆိုတော့တာယုံဝင်တန်းနေအောင်မှာမဲပေးခွင့်မရအောင်လို့ပြောပါတယ်။အဲ့တော့တာယုံအကြီးဒုတိယအကြီးကဲဖြစ်တဲ့ဦးမြင့်လွင်ကလည်းသူတို့မိသားစု3000ဆလုံးမဲပေးခွင့်မရအောင်လို့ပြောပါတယ်။ပစွန်တော်မြို့နေရပဲလို့ပြောပါတယ်။ပစွန်တော်တမြို့နေလုံးပျောက်နေရပါလို့လည်းပြောပါရဲ့ရှင်။ကျွန်မအဖေတို့အမေတို့ရန်ကုန်မှာပစွန်တော်မြို့နေရုံကိုသွားမြေးခိုင်းတဲ့ခါကျတော့သူတို့တွေကဒီအမေရိကမှာရှိရဲ့ပြပလာရဲ့ပုံစံ15ရည်နဲ့အတူတူမဲစာရွက်တွေအကုန်လုံးတင်ပေးလိုက်တယ်လို့လည်းပြောလာပါရဲ့ရှင်။အဲ့တော့ကျမအနေနဲ့ပြောချင်တာကကျမရဲ့နိုင်ငံသား ောက်အနေနဲ့မဲပေးပွင့်ရအကြီးကျယ်ဆုံးရှုံးခဲ့ရလို့ကျွန်မထင်ပါတယ်။ကျွန်မအစဉ်အလဲဝင်နေပါတယ်ရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့
ပထမပိုင်းကတော့မဲပေးလို့ရတယ်။အခုနယူးယောက်ရောက်လာတော့မှမဲပေးလို့မရဘူးဆိုတဲ့အခါကျတော့အခုဒီနယူးယောက်ကိုရောက်ပြီးတဲ့အခါမှာမဲပေးခွင့်ဟိုမဲပြားနာမည်မပါဘူးလို့ပြောတဲ့အခါမှာရောဘာကြောင့်ဖုံးဆက်ခေါ်ရလဲဆိုတဲ့အကြောင်းကိုရောဟိုပြောပြသေးလား။
အော်သူတို့အနေနဲ့ဘယ်လိုဖြည့်ရှင်းလဲဆိုတော့သူတို့ဖုန်းဆက်တဲ့ချိန်တုန်းကသူတို့ကပုံစံ55တင်ပြီးတဲ့သူတွေအကုန်လုံးကိုမဲပြလို့ရပါတယ်ဆိုပြီးသူတို့ဖုန်းဆက်တယ်လို့ပြောပါတယ်။သူတို့လက်ထဲကိုမဲစင်းရင်းနဲ့မဲစာရွက်ကအောက်တိုဘာ15ရက်နေ့မတိုင်ခင်တရက်နှစ်ရက်ကမှရောက်လာတယ်လို့သူတို့ရှင်းပါတယ်။အဲ့တော့အောက်တိုဘာ15ရက်နေ့ကျမှသူတို့မဲနဲ့မဲစင်းရင်းကို website ပေါ်မှာတင်ပါတယ်။အဲ့တော့ဂျာထဲမှာတရက်ပဲချားရဲ့ချိန်မှာကျမတို့အနေနဲ့ဘာမှလုပ်လို့မရပါဘူး။အဲ့တော့နောက်တစ်ချက်ကဘာလဲဆိုတဲ့အခါကျတော့အဲ့လိုအချိန်မှာမဲစင်းထုတ်ပြန်ပြီးတော့လုံးတဲ့အချိန်မှာလေသူတို့ကပြောရတာသူတို့စီကိုလက်ထက်ကိုရောက်လာတဲ့ဒီမဲစင်းကလွန်ခဲ့တဲ့တရက်နှစ်ရက်ကမှရောက်တဲ့အတွက်ကြောင့်မလို့ဘာမှလုပ်လို့မရအောင်လို့ပုံစံမျိုးနဲ့ပြောပါရဲသူတို့အနေနဲ့ဒီလိုဖုန်းဆက်ပြီးခေါ်တဲ့အခါမှာအဲ့ဒီအချိန်တုန်းကသူတို့ကကျမတို့ကိုမဲပြလို့ရတယ်လို့ပြောပြနေတယ်မဲစင်းကျင်ပြီးပြန်ကြလာတဲ့အချိန်မှာလူစင်းကအရေးတော့ကွာနေပါတယ်ရှင်သူတို့ပြောတာသူတို့တင်လိုက်တာပုံစံ55ကသူတို့ရင်ကနေတင်တာ290ကျော်ရဲလို့ပြောပါရဲတကယ်တကယ်မဲပြလို့ရတာဟာ190ပဲရှိပါတယ်192လားမသိဘူးအဲ့လောက်ပဲရှိပါတယ်လို့ပြောပါရဲရှင်သူတို့ဆီကဖုန်းနံပါတ်တော့မရခဲ့ဘူးရှင်။အာကျွန်မကိုကျွန်မ website မှာ like ရှာပြီးတော့မှ UEC website တွေမှာ like ရှာပြီးတော့ကျွန်မခေါ်ကြည့်ပါသေးတယ်။မရပါဘူးရှင်။ပြီးတော့ပြနောက်တစ်ချက်ကကျွန်မဘာပြောချင်လဲဆိုတော့သူတို့တွေအနေနဲ့ကနှစ်ပတ်လောက်ကြိုတင်ပြီးတော့လေဒီ message ကိုထုတ်ပြန်ခြင်းမရှိဘူး။ပုံစံ55တင်လိုက်ပြီးရဲကကျွန်မတို့ကိုမဲလာပေးပါဆိုပြီးတော့မှပြောပြီးတော့ဒီ message ကိုဒီလိုတင်မယ်ဆိုတာလေသူတို့တန်ယုံနေနဲ့တင်ညာထားခြင်းမရှိဘူး။နေ့မှတန်ယုံပေါ်မှာ website ပေါ်မှာတန်ယုံ website ပေါ်မှာသွားတင်ထားအရာလေတိတ်ပြီးတော့မှတဘာဝမကြဘူးရှင်။
ဝါရှင်တန်ဒီစီမှာပေါ့နော်ဒီချိုတင်မဲဆန္ဒပေးပြီးလို့နောက်တည့်ရက်မှာပဲဒီတန်ရုံးကကြေညာချက်ထုတ်ပြန်ပါတယ်တာမတ်ကြီးကိုယ်တိုင်လက်မှတ်ထိုးပြီးတော့ထုတ်ပြန်တဲ့ကြေညာချက်ထဲမှာအခုလို့ဒီချိုတင်မဲဆန္ဒပေးခဲ့ရမှာဒီအလွဲချော်တွေရှိခဲ့တဲ့ပတ်သက်ပြီးတော့တို့စိတ်မကောင်းဖြစ်ပါတယ်နောက်ဒီစာနာနားလည်ပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဆိုပြီးတော့ဒီကြေညာချက်ထဲမှာပြောဆိုထားတာရှိပါတယ်ခင်ဗျအဲ့ဒါနဲ့ပတ်သက်ပြီးတော့ဒေါက်တာတင်စာဝေဘာမှန်းပြောချင်ပါလဲ
ဒါတန်ရုံးဘက်ကကြေညာရဲ့အပိုင်းပေါ့နော်ဒါပေမဲ့ဟိုကျမတို့လိုမျိုးဟိုပြည်သူတွေအနေနဲ့သွားပြီးတော့အဲ့ဟိုအဝေးယူသွားပြီးတော့ပြရတဲ့ခါကျတော့ဒီလိုအဆင်မပြေတာဖြစ်လာတဲ့အတွက်ကြောင့်မလို့စိတ်ထဲမှာတော့ဟိုတိတ်ပြီးတော့မှတော့မကျေနပ်ဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒါဟာအတင်းဖွင့်နေလို့တဲ့ဟာထင်းမောလို့ပြောရမယ်။သူတို့ဘက်ကတာဝန်ယူပြီးတော့မြန်မာပြည်ကနေမဲလက်မှတ်ကိုသူတို့ကယူထားတယ်။ယူထားမဲလက်မှတ်ကိုယူထားတာမဟုတ်မြန်မာပြည်ကမဲလက်မှတ်တွေကိုသူတို့ဒီလိုတဲလာတယ်။တဲလာပြီးတော့ဒီကဟိုမြန်မာနိုင်ငံသားတွေကိုလည်းတန်ယုံမှလာပြီးတော့ပေးပါဆိုပြီးတော့မှဘယ်လိုပြောမလဲတန်ယုံဆိုတာမြန်မာပြည်သူတွေကိုကိုးစားပြုပြီးတော့မြန်မာပြည်သူတွေရဲ့အကျိုးစီးပွားရေးကိုဆောင်ရွက်နေတဲ့အချိန်မှာဒီလိုမျိုးဖြစ်လာတဲ့ပြဿနာလည်းဖြစ်လာအောင်ကျွန်တော်တို့ကဒါ facilitate ပဲလုပ်တာပါဟိုတကယ်တကယ်ဆိုင်တာရွေးကောက်ပွဲကော်မရှင်နဲ့ပဲဆိုင်ပါတယ်ဆိုပြီးဒီလိုမျိုးဖြေရှင်းချက်ထုတ်တာကြီးကဒါတိတ်ပြီးတော့မှတဘာဝမကြောက်ဘူးသူတို့စိတ်အနေနဲ့တိတ်ပြီးမဖြေရှင်းတတ်ဘူးအဲ့တခုလည်းလိုအပ်တယ်လို့ကျွန်မထင်တယ်အနောက်တစ်ခုကတော့ဒီနိုင်ငံမှာဆိုလို့ရှိရင်ဒါဟိုဒီနိုင်ငံမှာနေရတဲ့အကောင်လုံးတည်ပြီးသားပဲဒီ US ကဘလော့ကြည့်လဲဆိုရင်ဟာတနည်းအားဖြင့်တနည်းတော့ပွားဖို့ကမလွယ်ဘူးမလွယ်တဲ့ခါကျတော့စာလိုက်ကနေပဲဖြစ်ဖြစ် online ပုံတွေပဲဖြစ်ဖြစ်အဲ့လိုမျိုးစီစဉ်ပေးနိုင်ရင်ပိုကောင်းတယ်လို့ထင်တယ
်ဆိုတော့ဒီတောင်ကိုရီးယားနိုင်ငံမှာဆိုလို့ရှိရင်ဒီပြီးခဲ့တဲ့ရပ်ပိုင်းကပေါ့နော်ဂျိုတင်မဲမပေးလိုက်နိုင်တဲ့သူတွေအတွက်နောက်ထပ်ရက်သတ်မှတ်ပြီးတော့ဟိုမဲလာပေးပါဆိုပြီးတော့ဒါသတ်မှတ်ထားလိုက်ပြီးစင်ကာပူမှာဆိုရင်လည်းပဲငကိုဟိုသတ်မှတ်ထားတဲ့ရက်ထဲပို့ပြီးတော့ဟိုရက်တိုးပြီးတော့ပေါ့နော်ဟိုချူတင်မဲဆန္ဒဟိုပေးဖို့ဆိုပြီးတော့လှုပ်ဆောင်ထားတာရှိတယ်။ Washington DC တန်ယုံကတော့အခုဒီဘယ်တော့ချူတင်မဲဆန္ဒပေးနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကြေညာတာမျိုးမရှိသေးပါဘူး။ဒါနဲ့ပတ်သက်ပြီးတော့တန်ယုံကိုဆက်သွယ်ပြီးတော့မေးမြန်းသွားဖို့လိုပါလို့ရှိပါလားခင်ဗျ။ဟု
တ်ကဲ့ဟိုရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်မအနေနဲ့ follower တော့ကျွန်မလိုက်ပါတယ်။အခုလည်းတန်ယုံကိုကျွန်မဒီနေ့ဖုန်းဆက်ပါတယ်။ဖုန်းခိုင်မဲ့သူမရှိဘူး။အဲ့တော့သူတို့ဘက်ကဘယ်လိုမျိုးပြန်ပြီးတော့မှဒီမပေးလိုက်ရတဲ့သူတွေမပေးလိုက်ရတဲ့သူတွေအတွက်ကိုဘယ်လိုပြန်ပြီးစီစဉ်လဲဆိုတာကျွန်မသိချင်ပါတယ
်။နောက်ဆုံးမေးခွန်းပါခင်ဗျာ။နောက်ထပ်ဒီချိုတင်မဲဆန္ဒပေးမဲ့ရက်ကိုသတ်မှတ်ဟိုပေးမယ်ဆိုလို့ရှိရင်ဟိုဒေါက်တာတင်စာဝေအနေနဲ့နောက်တစ်ခေါက်ပေါ့မီရှိဂန်နေပြီးတော့နယူးယောက်ဖြစ်ဖြစ်ဝါရှင်တန်ဒီစီကိုပဲဖြစ်ဖြစ်ပြန်လာပြီးတော့မဲပေးဖို့ဟိုအဆင်ပြေပါမလား။မဲပေးဖို့အစီအစဉ်ရှိသေးလားခင်ဗျာ
။ကျွန်မအနေနဲ့ပေးဖို့အစီအစဉ်ရှိပါတယ်။တန်ယုံအနေနဲ့လည်းဒီရက်သတ်မှတ်တဲ့အခါမှာဘလို့ဘယ်ရက်ကိုသတ်မှတ်လဲဆိုတာလည်းကျွန်မအနေနဲ့သိချင်ပါသေးတယ်။ဘာဖြစ်သော်ကျွန်မလည်းဒီမှာတောင်းတနေရအောင်အလုပ်လုပ်နေရအောင်ဆိုတဲ့ကြောင့်စောင့်မွေးဝဲလဲရှိရင်အားကြောင့်ကျွန်မအနေနဲ့အရင်ရောအဆင်မပြေပါဘူး။ဒါပေမဲ့ဒီလိုအခက်ခဲကြတဲ့ကနေကျွန်မသွားရောက်ပေးဖို့တော့ကျွန်မစီစဉ်ထားပါတယ်။
ကိုအောင်အောင်စီစဉ်တက်ဆက်ပေးတဲ့သုတဆောင်လင်အမေရိကန်တခွင်ကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
ကဘာလိုဂျိုတစ်တွေထပ်ပြီးမွေးဖွားနိုင်တဲ့ဆိုရက်နက္ခတ္တဗေဒပညာရှင်တွေရဲ့နောက်ဆုံးတွေ့ရှိချက်ကို Illinois ပြည်နယ် Spoon River College ကနက္ခတ္တဗေဒပမောက္ခဒေါက်တာဝင်းတာထွေးကပြောပြပေးနေပ
ါကဘာလိုအရွယ်စားရှိပြီးတော့ကဘာလိုဂျိုတစ်တွေထပ်ပြီးတော့မွေးဖွားနိုင်မှုအခြေအနေရှိတယ်ဆိုတာလေးနဲ့ပတ်သက်ပြီးไอ้โซเปนเนี่ยที่โชว์ล่ะสีบีดาริชาเนี่ยอะกูอ่ะตรุถัดไปแล้วตรุสิดากบาลูเนียวจูรีนอกถัดถัดไปมวยพ้อโพสิณีดีเลยสุบิแล้วပြောซะเลยเอ้าล่ะแลดีล่ะเนี่ยมาเว้ยกูอ่ะดีรอยัลแอสโทรโนมีโซไซตี้สุขอเนี่ยตอวินนักขัตตปัญญาศีอภเวียนี่ปิดีล่ะเนี่ยมาทุบกันท่าล่ะแล้วดีเซตวลาดีซะเนี่ยอ่ะตรุโหลงแก้ได้เนี่ยประมาณ4600ลงมาဒီတော့နေမိသားစုကြီးကဟိုဝေဖွားခဲ့တာပေါ့အဲ့ဒီတော့တွင်မှာပါဖြစ်တယ်ဆိုတော့ကဘာလူမျိုးဂျူတွေကကျွန်တော်တို့ဒီစက်ကြဝဠာတွေမှာရှေ့ရခိုင်လုံးတော့စက်ကြဝဠာကမှဒီဝေဖွားပြီးအရှင်တန်ကြီးထွားနိုင်တဲ့နေပယ်ထဲမှာနေတယ်လို့ဆိုပြီးတော့သူတို့ကပြောထားတာပေါ့နောက်တစ်ခုကလည်းဒီနေမိသားစုကုံဆုံးမဲ့နောက်ထပ်နှစ်သန်းပေါင်း600လောက်ကနောက်ထပ်ဒီကဘာလူမျိုးဂျူတွေ92ရာခိုင်နှုန်းတော့ထပ်ပြီးတော့မွေးဖွားပေါက်ဖွားနိုင်နေသေးတယ်လို့သူကယူဆချက်တကူအဲ့ဒါလည်းဒီ Space Telescope Society အစားစစ်စတူဒီယိုကလေးဟိုမေရလင်မှာရှိပါတယ်အဲ့ဒီကနေပြီးတော့စာရေးဆရာပီတာဘရူးဇီးဆိုတဲ့သူကနေပြီးတော့ဒီကောင်းလို့တင်ပြထားတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဆရာဒီယူဆချက်ကဒီသူကဘယ်လိုတွေ့ရှိချက်တွေပေါ်မှာအခြေခံပြီးတော့သူကပြောရပါလဲဆရာဒီလိုကောက်ချက်ချတာပါလဲ
ဟောဒါလည်းလေဟိုပါလေကျွန်တော်ဒီ NASA နေပြီးတော့တင်ထားတဲ့ဟို Hubble Space Telescope Square အာဂါဒါကြီးမှန်ပြောင်းကြီးရဲ့နောက်တစ်ခါတခြားဒီဂျိုတစ်တွေရှာနေတဲ့ Kepler Space Observatory ဆိုရဲ့ဒီအဖွဲ့အစည်းတွေကနေရရှိထားတဲ့အခြေအနေတွေပေါ်မူတည်ပြီးတော့သူကတုံ့တင်ပြထားတာဖြစ်ပါတယ
်ဆိုတော့ဒီလိုမျိုးနေတွေဒီကဘာလိုဂျိုတွေအရင်တော့လည်းရှိတယ်ပေါက်ဖွားတယ်နောင်လည်းပေါက်ဖွားမယ်ဆိုတဲ့သဘောလပါလားဆရာ
ဟုတ်ပါတယ်ဟုတ်ပါတယ်ဒါပေမဲ့တခုတော့ရှိတာပေါ့လေဘာလဲဆိုတော့အဲ့ကျွန်တော်တို့ဒီပြဿနာကြည့်လို့ရှိရင်ဟာဘယ်ပံပြောင်းကြီးကနေပြီးတော့ရရှိထားတဲ့အခြေအနေတွေရဆိုရင်တော့ကျွန်တော်စက်ကြဝဠာဒီဇာကာလတွေကဆာလို့နှစ်တန်ပေါင်းတစ်ပေါင်းလောက်အတွင်းမှာပါဖြစ်တယ်ဆိုတော့နေတွေဖြစ်တည်မှုအများကအများဆုံးပါပဲနေတွေပေါက်ဖွားတဲ့နှုန်းကအများဆုံးပဲဒါဘာကြောင့်လဲဆိုတော့နောက်တော့လည်းဒီဟိုက်ဒရိုဂျင်တို့ဟီလီယမ်တို့ဒါကတော့အခြေခံဓာတ်တွေကနေပြီးနေတွေအကျိုးဖြစ်ရတာဟုတ်ဒါရီယာလည်းမဖြစ်လဲဆိုတော့ဒီနှုံးကတိတိတိကျလာတယ်။အခုဆိုရင်ဒါပေမဲ့ဒီဟိုက်ဒရိုဂျင်နဲ့ဟီလီယံတန်ခွေတွေကစစ်တော်လည်းမအများကြီးတော့ရှိနေသေးတာပဲ။ဒါပေမဲ့လို့နောက်ထပ်ပေါက်ဖွားမှုမွေးဖွားမှုဆိုတာကြတော့ပေါက်တော့ပေါက်ဖွားမှုမယ်ဒါပေမဲ့သူကမွေးဖွားနှုံးကလည်းတိကျလာတာကိုတွေ့ရပါတယ်။ဆရာတို့ဒီငကငွေတန်းတဲ့မှာလည်းမကြည့်လို့ရှိလို့ရှိရင်ကဘာလိုမျိုးဂျိုတစ်တွေပေါက်ဖွားလာမှုကလုံလောက်တဲ့ဓာတ်တွေတွေကအများကြီးရှိနေသေးတယ်။ဆိုတော့ဟုတ်သူတည်းဒီမော်ရီပီပယ်ဆိုရင် तू อ่ะตัวแบบသူတည်းอ่ะပေါ့လေ तू อ่ะနေပြီးတော့ကျွန်တော်ရဲ့ဒီငကငွေတန်းနေမှာပဲဟာလုံရောက်တဲ့ဓာတ်တွေအများကြီးရှိနေသေးတဲ့အတွက်ကြောင့်မလို့နောက်ထပ်ဂျူတွေထပ်ပြီးတော့ပေါက်ဖွားအောင်มาပဲလို့ तू อ่ะဟိုခမန်တာရှိပါတယ
်ဆရာနောက်ထပ်ဒီကဘာလိုမျိုးတက်ရှိတွေရှင်တန်ပြီးရက်တည်နေနဲ့ရေးရှိမယ်လို့ယူဆတဲ့ဂျူတွေဘယ်လောက်များများရှိနေပါလဲဆရာ
အကျိုးတော့ဟိုလောလောဆယ်ကတော့ကဘာလိုမျိုးရေရှိနေတဲ့ဂျူရီယာငကငွေတန်းတဲ့မှာဒီမဲ့တန်းပေါင်းတစ်ထောင်လောက်ရှိနိုင်ကြီးနိုင်ကြီးရှိတယ်လို့ယူဆထားပါတယ်ဒီလိုပဲတခြားတန်းပေါင်း100လောက်ရှိနေတဲ့ Galaxy လို့ခေါ်တဲ့ငကငွေတန်းတွေတခြားတကငွေတန်းတွေမှာလည်းအလားတူအတိုင်းနဲ့အလောက်ကဘာလိုမျိုးဂျူရီရှိနေကြတာပါအမှန်ပြစဉ်းစားချင်းကျွန်တော်တို့ကငကုံကျွန်တော်တို့ရဲ့ဒီ Milky Way လို့ခေါ်တဲ့ငကငွေတန်းကသိကြီးရဲ့ဒီဟိုကျေစု galaxy မဟုတ်ဘူးဒါမဲ့လို့တခြားအလွန်ကြီးမားတဲ့ galaxy cluster လို့ခေါ်တဲ့ငုံငွေတန်းစုကြီးတွေနဲ့နောက်တစ်ခါဒီနည်းနည်းဟိုငုံငွေတန်းပေးတဲ့ drop galaxy လို့ခေါ်တဲ့အသေးလေးတွေမှာလည်းငုံငွေတန်းတဲ့ပုံကြီးများတဲ့ဓာတ်ငွေဓာတ်ထုတွေရှိနေတဲ့အတွက်ကြောင့်မို့ နာကမှာသူတို့တွေမှာပို့ပြီးတော့ဒီနေတွေဂျိုတွေဖြစ်ဖို့ဟာရရင်တော့ပုံများတယ်လို့ဆိုပါတယ်အဲတခုတော့ရှိပါတယ်ဟိုဘာဖြစ်လဲဆိုတော့ကျွန်တော်တို့စက်ကြောဝလာကြီးကလည်းအစမ်းမပြအရှင်ပြေးဆိုတယ်တခုကလည်းတခုဝေးပြီးတယ်ဝေးအောင်ပြေးတော့နေကြတဲ့အခါကျတော့ဟိုနောက်ပိုင်းဒီဂျိုတွေပေါက်ဖွားလာတော့မှသူတို့မှာရှိနေတဲ့တက်ရှိတွေရဲ့အပြည့်အစုံကြောင်းနေမှုတွေရဲ့အနာဂတ်ကဘယ်လိုရှိမလဲဆိုတော့ဟိုရှိမှာတော့တော်တော်လေးခံမလို့ကတော်တော်လေးထက်လာပါလိမ့်မယ
်။ဟုတ်ကဲ့ပါဆရာ။အခုလိုပေါ့နော်ဒီနက္ခတ္တဗေဒပညာရှင်တွေကဘာတလွားမှာပေါ့နော်ကဘာတိဂျိုတိတွေရှာနေတယ်ကဘာတိဂျိုတိတွေနဲ့ပတ်သက်ပြီးတော့လေ့လာမှုတွေလုပ်နေတယ်မြန်မာနိုင်ငံမှာရောဆရာဆရာမြန်မာနိုင်ငံနဲ့တွေ့နေတယ်ဆိုတော့လေမြန်မာနိုင်ငံမှာရောဆရာဟုတ်ကဲ့ဘလိုမျိုးသုတေသနတွေလုပ်နေလဲနော်အဲ့ဒါလေးနည်းနည်းပြောပြပေးပါဆရာ
ကျွန်တော်တို့ရန်ကုန်မှာတော့ဆရာဒေါက်တာတန်ကျန်နေလို့တခြားဆရာမတွေရောဒီမဟာသိပ္ပံပွဲတွေပါဂူပွဲတွေတက်လို့သူတို့လည်း theory ရတော့လုပ်နေကြပါတယ်အတုတက္ကနာတွေလုပ်နေကြပါတယ်နောက်ပြီးတော့မန္တလေးကဆရာမကြီးဒေါက်တာခင်စင်းတို့တော့ညီဦးလို့ဆိုလို့ရှိရင်ကဘာသိဆရာနဲ့ပတ်သက်ပြီးတော့နိုင်ငံတကာအဖွဲ့အစည်းရထားတဲ့အချက်အလက်တွေပုံမူတည်ပြီးတော့သူတက္ကနာတွေလုပ်နေကြပါတယ်ဟိုဒါကတော့ကျွန်တော်ဆိုရင်တော့ cosmology လို့ခေါ်တဲ့အာကာသနဲ့ပတ်သက်ပြီးလေ့လာတဲ့အထူးကဏ္ဍတွေလုပ်နေရမှာလေဟိုဆင်မကြီးတို့ကြာတော့လည်းခုနအီဒူပလန်နဲ့လို့ခေါ်တဲ့ဟာဒီဂျိုသစ်တွေနဲ့ပတ်သက်ပြီးတော့သူတို့လူတင်ညာလုပ်နေကြပါတယ်ဟိုဒီဘိုင်းရတင်ညာကြီးတက်ကတော့တော်တော်လေးသူတို့လည်းဘာရင်လို့ရမယ်ဆိုတာလည်းသိလည်းသိပါတယ်လုံးလည်းလို့ညာလုပ်နေကြပါတယ်ဆိုတော့ဟိုကျွန်တော်လေးအားရပါတယ်ကျွန်တော်လေးလည်းဒုံမပြေကနေပြီးတော့ဟိုကောင်းတဲ့စာရန်တွေလည်းတော့ထွက်လာမယ်လို့ကျွန်တော်ပြောနေပါတယ်။ဘဝတရားဆရာဆင်မကြီးလည်းတော်လေးကြောင်းကျင်ရှိကြတာတွေ့ရပါတယ်။ဘာသက်ဆိုင်ရာသူတွေကဆက်ပြီးလုပ်ကြမယ်၊ခလေးတွေလည်းဆက်ပြီးအောင်ပြုစုလုပ်မယ်လို့လည်းကျွန်တော်ပြောနေပါတယ်
။နက္ခတ္တဗေဒပညာရှင်ဒေါက်တာဝင်းသာထွေးရဲ့ပြောကြားချက်နဲ့ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကိုသင်တော်ဒီမှာပဲရန်နာလိုက်ပါစီ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်။
တခင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညနဲ့စနေမနက်ပိုင်းတွင်မှပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆိုင်ကဏ္ဍတွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအတန်နဲ့တကွနားဆင်နိုင်ပါတယ်။မျက်မှောက်ရေးရာသုတဖြာဖြာကဏ္ဍစုံလင်စတဲ့ခေါင်းစဉ်တွေအောက်မှာသက်ဆိုင်ရာခေါင်းစဉ်ခွဲတွေကတစ်ဆင့်နားဆင်နိုင်ပါတယ်ရှင်။သောကြနေညပဲအစီအစဉ်အဆုံးသတ်ခင်မှာတော့သတင်းချင်းချက်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင
်။ဆီးရီးယားနိုင်ငံရေးနာဂတ်ကိုဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့တို့ဩစတြေးလျနိုင်ငံဗီယက်နမ်မှာတွေ့ဆုံပါတယ်။သောကြနေကဝန်ကြီးတို့လက်ဆက်နှုတ်ဆက်ပြီးဆွေးနွေးပွဲကနေဝင်သွားပေမဲ့တစုံတရာမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိပါဘူး။အမေရိကန်နဲ့ရုရှားဝန်ကြီးတွေကကုလသမဂ္ဂဆော်ရီတူရကီတို့ကကုဆယ်ရီနဲ့လည်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ရှိချေဆွေကသာသနာ့နယ်မြေထဲမှာမွတ်စလင်ဝတ်ပြုသူတွေပေါ်တတ်မှတ်ထားတဲ့အသက်အရွယ်ရအပိုင်းခြားတဲ့ကန့်သက်ချက်တွေကိုအစ္စရေးဘက်ကပြတ်ဖြတ်ပေးလိုက်ပါတယ်။စက်တင်ဘာလလယ်ကလေးကစတင်ဖြစ်ပွားနေတဲ့ပြည်ခတ်တွေကြောင့်အသက်ပိုင်းခြားရကန့်သက်မှုတွေကိုတောက်ချနေကလေးကစတင်ချမှတ်ပြဋ္ဌာန်းထားတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ဟာ2012ခုနှစ်ကလူပြားနိုင်ငံဘင်ဂါဇီမြို့ကောင်စီဝင်ရုံတက်ခဲ့ခံရမှုနဲ့ပတ်သက်လို့ကြိုင်တွေဆောင်ရွက်ခဲ့တာတွေကို17နှစ်ကြာထွက်ဆိုခဲ့ပြီးနောက်တစ်နှစ်ဖြစ်တဲ့ဒီကနေ့မှာပဲသမ္မတလောင်းအဖြစ်ရွေးကောက်မဲ့မဲဆွယ်စီရင်ရေးအစီအစဉ်တွေကိုပြန်လည်စတင်လိုက်မယ်လို့ညွှန်လင်းရပါတယ်။မနေ့ကရီပပလီကန်နေဦးဆောင်တဲ့အောက်လွှတ်တော်ကော်မတီရဲ့ကျန်းမာပွဲမှာတော့လူပြားနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးခရစ်စတိုဖာစတီဗင်းစ်အပါအဝင်အမေရိကန်နိုင်ငံသား၄ဦးသေဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ဝန်ကြီးအောင်ပေါ်မှာရီပပလီကန်နေဘက်ကမေးခွန်းတွေထုတ်ခဲ့ကြတာပါ။မြန်မာနိုင်ငံမှာကျင်းပဖို့သတင်းပတ်အနေနဲ့သာကျန်တော့ရွေးကောက်ပွဲတွေကိုဒီမိုကရေစီနည်းရပြောင်းဆောင်ရွက်ဖို့အမေရိကန်ထိပ်တန်းလွှတ်တော်အမတ်တူကတိုက်တွန်းလိုက်ပါတယ်။ဆိုရင်မကင်းစရာအခြေအနေတွေရှိနေစေဖြစ်ပေမဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပပြီးဒီမိုကရေစီလမ်းကြောင်းပေါ်ကိုရှောက်လန်းဖို့အမေရိကန်ထက်လွှတ်တော်ကလူများစု Republican ခေါင်းဆောင် Mitch McConnell ကတိုက်တွန်းပြောဆိုလိုက်တာပါ။တိုင်းပြည်ရဲ့နှစ်စဉ်ပြည်ဝင်ကုန်ထုတ်လုပ်မှုတန်ဖိုးရဲ့တဝက်နီးပါးရှိတဲ့ဒေါ်လာဘီလီယံ30ကျော်ကိုမြန်မာအကြောင်းမြတ်လုပ်ငန်းကနေနှစ်စဉ်ဝင်ငွေရနေရလို့တောက်ချန်နေကထုတ်ပြန်တဲ့ Global Witness အဖွဲ့ရဲ့အစင်ခန်းစာကဖော်ပြထားပါတယ်။ဒီစီးရင်စရာတွေသာမှတ်ကတ်မယ်ဆိုရင်တော့အကြောင်းမြတ်လုပ်ငန်းဟာဆိုရင်တရားဝင်ဘိန်းနဲ့မွေးဆွေးဝါးကုသရေးဝင်မှုတွေကရတဲ့ဝင်ငွေထက်ဆယ်ဆပုံများပါလိမ့်မယ်။
တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်အောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ် VOA American အသံရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဖတ်ယူနားဆင်နိုင်ပါတယ်ရှင် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.